Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American တဲ့2016ခုနှစ်ဇွန်လ25ရက်စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နေ့စနေနေ့အထိလိုင်းနိုမီတာ2425 3252နဲ့လိုင်းလံ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်ပေါ်မှာဗြိတိန်နိုင်ငံသားတချို့စိတ်ပျက်နေကြပြီးတော့လူလူဆန္ဒခံယူပွဲပြန်လုပ်ဖို့လက်မှတ်ထိုးတောင်းဆိုရည်လဲတန်းတချီရှိနေပါတယ်ထိုင်းနိုင်ငံမှာ300ကျော်ရောက်ရှိနေတဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆက်စုကြည်ဟာဒီကနေ့မှာတော့အလုံသမားအဖွဲ့တွေဆရာဆရာမအကြောင်းသားအကြောင်းသူတွေနဲ့တွေ့ဆုံပြီးအခုဆိုရင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စု West Virginia ပြည်နယ်မှာတော့နှစ်တရာအတွက်အဆိုးအဝါအတွက်ရည်ကြီးမှုကြောင့်အရေးပေါ်အခြေအနေကြီးညာထားရပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒေါန်ဆန်းစကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နောက်ဆုံးနေ့မှာတော့အလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံသလိုမြန်မာအကြောင်းသူအကြောင်းသားတွေထိုင်းတက္ကသိုလ်ကမြန်မာဆရာတွေနဲ့တွေ့ဆုံပြီးမြန်မာအလို့သမားတွေကိုကူညီစောင့်ရှောက်ကြဖို့တိုက်တွန်းခဲ့ပါတယ
်။ဒါကြောင့်တို့တို့ဒီမှာရောက်နေတဲ့နိုင်ငံသူနိုင်ငံသားများဟာအချင်းချင်းကိုကူညီနေခြင်းနဲ့အထူးသဖြင့်တို့တို့ရဲ့ရှေ့ပြောင်းလို့သမားတွေနဲ့ဒုက္ခတွေပေါ့နော်။များဆုံး
သတင်းတွေပြီးမှဒီလိုအကြောင်းတွေကိုဇက်တိုက်တင်ဆက်ပါမယ်။အဲဒီနောက်မှာမြန်မာတခွင်အပတ်စဉ်ကဏ္ဍနဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ကကြီးညာပါမယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာ6ဖေဖော်ဝါရီကပြုလုပ်ခဲ့တဲ့လူမှုဆန္ဒခံယူပွဲမှာဥရောပသမဂ္ဂကနေနှုတ်ထွက်မယ်ဆိုတဲ့ဘက်ကအနိုင်ရသွားပြီးတဲ့နောက်စနေနေ့မှာတော့ဗြိတိန်နိုင်ငံသားတချို့ဟာဒီဆုံးဖြတ်ချက်ပေါ်မှာစိတ်ပျက်နေကြပါတယ်။ကြာသပတေးနေ့မတိုင်ခင်ကပြုလုပ်ခဲ့တဲ့လူမှုစစ်တမ်းတွေမှာတော့ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂမှာဆက်နေမဲ့ဘက်ကအသာစီးရနေကြတာဖြစ်ပေမဲ့တောက်ကြနေကခွဲထွက်ဖို့ရလဒ်တွေထွက်ပေါ်လာချိန်မှာတော့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂကနေခွဲထွက်ဖို့မဲပေးခဲ့ကြသူတွေကိုယ်တိုင်တောင်မှဒီရလဒ်ပေါ်မှာအံ့အားသင့်ခဲ့ကြပါတယ်။လူမှုကွန်ရက်စာမျက်နှာတွေမှာဆိုရင်လည်းဗြိတိန်ကိုဥရောပသမဂ္ဂကနေခွဲမထွက်ပဲဆက်နေဖို့မဲပေးခဲ့သူတွေကဆိုရင်မှုတွေအမြဲဒေါသတွေထွက်ခဲ့ကြပြီးတော့ငါတို့ဘာလို့လိုက်မိပြီလဲဆိုတဲ့အဓိပ္ပာယ်ရတဲ့ hashtag what have we done ဆိုတဲ့စာသားကို Twitter ပေါ်မှာရေးသားခဲ့ကြပါတယ်။ Twitter ရဲ့နောက်ထပ် post တစ်ခုမှာတော့ဗြိတိန်ကျွန်းဟာနောက်ဆုံးတော့လွတ်လပ်ပြီဆိုတဲ့ cartoon နဲ့ဖော်ပြထားသလိုနောက်ထပ် post တစ်ခုကတော့အခုငါတို့ပြဿနာတွေကိုဘယ်သူကိုအပြစ်တင်ရမလဲဆိုပြီးတော့ရေးသားထားပါတယ်။တချို့မီဒီယာတွေမှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်တာကိုခေါ်ဝေါ်တဲ့ Brexit ဆိုတဲ့သကလုံးစားအဲ့လို EU ကနေနှုတ်ထွက်ဖို့မဲပေးခဲ့တဲ့သူတွေကိုယ်တိုင်အခုလိုနှုတ်ထွက်လိုက်တဲ့အတွက်ချက်ချင်းလငယ်အကျိုးဆက်တွေကိုခံစားရပြီးနောင်တရလာတဲ့အတွက် regressive ဆိုပြီးတော့ခေါ်ဝေါ်တုံးဆွဲတာကြီးလည်းတွေ့လာနေရပါတယ်။ဗြိတိန်သတင်းမီဒီယာတချို့မှာတော့ EU ကနေနှုတ်ထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးလူမှုဆန္ဒခံယူပွဲအသစ်ပြုလုပ်ဖို့လက်မှတ်ထိုးတောင်းဆိုတာတွေလုပ်နေပြီးတော့အခုဆိုရင်လက်မှတ်တန်းချီရထားပြီလို့လည်းသိရပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကနေထွက်ဖို့လူမှုဆန္ဒခံယူပွဲရလဒ်ထွက်လာခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂ EU ကိုစတင်တည်ထောင်တဲ့နိုင်ငံ6နိုင်ငံကခေါင်းဆောင်တွေဟာ EU ရဲ့အနာဂတ်ကိုဆွေးနွေးဖို့မနေ့ကဘာလင်မြို့မှာအစည်းအဝေးတစ်ခုကျင်းပခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာဗြိတိန်နိုင်ငံကိုအဖွဲ့အစည်းကမြန်နိုင်ငံအမြန်ဆုံးထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဂျာမနီနိုင်ငံသားဝန်ကြီး Frank Walter Steinmeier ဟာကကျွန်တော်တို့အနေနဲ့အတူလက်တွဲပြီးဒီဖြစ်စဉ်ကိုစောနိုင်သမျှစောစောပြီးသွားအောင်လုပ်ကြရပါမယ်။ဒါမှသာမတင်မကျဖြစ်နေတဲ့အခြေအနေကနေတိတ်မကျတော့ပဲကြော်လွန်နိုင်ပြီးဥရောပရဲ့အနာဂတ်အတွက်အာရုံစိုက်ပြီးအလုပ်လုပ်နိုင်ကြပါလိမ့်မယ်လို့အစည်းအဝေးမှာပြောသွားပါတယ်။လူတွေအနေနဲ့တည်ငြိမ်ရင်ရှိကြဖို့လဲလူတွေလို့ထင်ကြောင်းပြောပြီးခုလိုမရေရာမှုတွေကြုံနေရတဲ့အချိန်မှာစိတ်ရက်ကြက်ခိုင်ကြဖို့ဥရောပကောင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။စတေမီယာနဲ့အတူပြင်သစ်နယ်သာလန်အီတလီဘယ်ဂျီယံနဲ့လူဇင်ဘတ်နိုင်ငံကကိုယ်တိုင်နဲ့အတူဘာလင်မြို့စုံမှာရှိတဲ့နိုင်ငံသားရေးဌာနအဆောက်အဦမှာစုဝေးပြီးအစည်းအဝေးကျင်းပခဲ့တာပါ။ဒီအစည်းအဝေးဟာ EU ကနေဗြိတိန်ထွက်ခွာသွားတဲ့ဖြစ်ရပ်တစ်ခုတည်းကိုဆွေးနွေးတာမဟုတ်ဘဲဒုက္ခသည်အကျပ်တဲအလုံးလက်မဲ့ပြဿနာ EU လုံခြုံရေးလိုအခြားကိစ္စရဲ့အမြောက်များကိုဆွေးနွေးမှာဖြစ်တယ်လို့လဲစတိုင်မီယာကပြောပါရယ်။ကျန်တဲ့ EU အဖွဲ့ဝင်နိုင်ငံအနေနဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းပြည်ပခန့်တွေကိုရှောင်ရှားနိုင်စေခဲ့တဲ့ EU အဖွဲ့ကိုတည်ထောင်သူတွေရဲ့သဘောထားအတိုင်းဆက်ပြီးကင်ဆယ်ထားကြဖို့ကိုလဲစတိုင်မီယာကတောင်းဆိုလိုက်ပါရယ်။
ပေါ်ယဟမင်းကြီးဖရန်စစ်စာ1955ခုနှစ်ကအသက်ခံခဲ့ရတဲ့အာမေးနီးယားလူမျိုးတသန်းခွဲအတွက်အမတ်တရဆောက်လုပ်ခဲ့တဲ့အာမေးနီးယားနိုင်ငံမျိုးတော်ကလူမျိုးတုံးတပ်ဖြတ်မှုအမတ်တရပြတိုက်ကိုတွားရောက်ခဲ့ပါတယ်။ပထမကဘာစစ်တွဲအော်တိုမန်တပ်လို့ခေါ်တဲ့တူရကီနယ်ဘွားတွေကအာမေးနီးယားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့အပေါ်ရှုတ်ချလိုက်ပြီးတရကြမှာအခုလိုတွားရောက်ခဲ့တာဖြစ်ပါတယ်။ အမေနီးယားနိုင်ငံကိုတုံးရကြခီးစဉ်ရောက်ရှိနေတဲ့ပုပ်ယဟန်မင်းကြီးဟာဖရန်စစ်ဟာအမေနီးယားဘာသာစကားနဲ့မဟာဆိုးဝါးမှုကြီးလို့တုံးနှုံးပြောဆိုခဲ့ပါတယ်။ဒါပေမဲ့လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့သူပြောရမှာတော့ပြီးခဲ့ရာစုနှစ်အတွင်းမနစ်မြို့စရာကောင်းတဲ့ကပ်ဘေးတွေကပထမဆုံးကပ်ဘေးဒုက္ခကြီးလို့ပဲသူကပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အခုချိန်ထိတူရကီဆိုးရဘက်ကတုံ့ပြန်ချက်တစုံတရာတော့မရှိသေးပါဘူး။ဒါပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့ပိုယန်မင်းကြီးကလူမျိုးတုံးတက်ဖြတ်မှုဆိုတဲ့သကလုံးကိုအသုံးပြုခဲ့တဲ့အတွက်တူရကီကဗာတီကန်ကိုဆေးလွတ်ထားတဲ့သူ့ရဲ့တာမတ်ကိုပြန်လည်ခေါ်ယူခဲ့ပါတယ်။ပိုယန်မင်းကြီးဖရန်စစ်ဟာသူ့ရဲ့ဒုတိယနှစ်ခီးစဉ်အတွင်းမှာအဲ့ဒီအထိတ်မှတ်ပြတိုက်မှာတွားရောက်ပန်းခွေချပြီးတော့ဝတ်ပြုဆုတောင်းခဲ့ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အတွင်းရွှေပြောင်းနေထိုင်သူ 8,000 လောက်ကိုမြေထဲပင်လယ်ကလင်ငယ်ရီကပေါ်ကနေကယ်တင်ခဲ့ရတယ်လို့အီတလီအာနာပိုင်းတွေကပြောပါရတယ်။ပြီးခဲ့တဲ့ကြတာရင်းတွေကရွှေပြောင်းနေထိုင်သူ 9,000 ကျော်ကိုကယ်တင်နိုင်ခဲ့ပြီးအဲဒီနောက်တောက်ကြနေက 2,000 လောက်ကိုထပ်ပြီးကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။လူတွေပြည့်ကျက်နေတဲ့ရောဘာလှေတွေနဲ့လင်ငယ်လေးတွေပေါ်ကကယ်တင်ယူရတဲ့စစ်စင်ရေး 40 လောက်ကိုအီတလီသင်းမောတွေနဲ့နေစီမချဆရာများအဖွဲ့ကပိုင်ဆိုင်တဲ့လှေတွေကလုံဆောင်ခဲ့တာပါ။ဒီဒုက္ခသည်တွေဟာအာရဗ်နိုင်ငံတွေနဲ့ဆာဟာရာကန်ဒါယားအောက်ပိုင်းအာဖရိကနိုင်ငံတွေကအများစုဖြစ်တယ်လို့ယုံကြည်ရတဲ့ရွှေပြောင်းနေထိုင်သူတွေဖြစ်ပြီးသူတို့ဟာဥရောပတိုက်ကိုရောက်အောင်သွားကြဖို့ကြိုးစားနေကြတာပါ။မြေထဲပင်လယ်ထဲမှာတပတ်ကြာရာသီဥတုဆိုးဝါးနေတာကြုံခဲ့ရပြီးတဲ့နောက်ပင်လယ်ဖြတ်ကျော်ပြီးဥရောပကိုလာရောက်ဖို့ကြိုးစားမှုတွေရပ်တန့်ခဲ့ပြီးခုနောက်တရားမဝင်ခိုးဝင်မှုကြိုးစားတာတွေလုပ်ငန်းပြန်ဆလာတာဖြစ်တယ်လို့အာနာပိုင်းနေကပြောပါရတယ်။မြေထဲပင်လယ်ဖြတ်သန်းမှုအများစုကိုလစ်ဗျားနိုင်ငံကစတင်ခဲ့တာဖြစ်ပြီးကြတာရင်းတွေကလစ်ဗျားရေပြန်ရေပိုင်နဲ့ထဲမှာရွှေပြောင်းနေထိုင်သူတထောင်ကျော်ကိုတားဆီးခဲ့ရတယ်လို့လစ်ဗျားရေတပ်ကပြောဆိုခဲ့ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဂျွန်လ23ရက်နေ့ကလေးကထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဒီကနေ့မှအဆုံးသတ်ပြီးတော့အခုခါမှာမြန်မာနိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာထိုင်းဝန်ကြီးချုပ်အပါအဝင်ထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အထက်မှာအဓိကအကြဆုံးကိစ္စကတော့ထိုင်းနိုင်ငံမှာရောက်နေတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဥရီနဲ့အညီအကာအကွယ်ရနိုင်ရေးကိစ္စတွေပဲဖြစ်ပါတယ်။တောက်ကြနေကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလဲဒီကိစ္စအပေါ်မှာထိုင်းဝန်ကြီးချုပ်ကကတိပေးပြောဆိုတာတွေရှိခဲ့သလိုထိုင်းနိုင်ငံတွင်ဒုက္ခသည်စခန်းတွေကမြန်မာနိုင်ငံသားတွေနေရပြန်နိုင်ရေးကိစ္စလဲပြောဆိုတာတွေရှိခဲ့ပါတယ်။ထိုင်းနိုင်ငံကမထွက်ခွာခွင့်ဒီနေ့မှာတော့ထိုင်းစံပြကြေးရွာတစ်ခုကိုဒေါန်ဆန်းစုကြည်တွားရောက်လေ့လာခဲ့ပါတယ်။အဲ့ဒီကိုအသွားလမ်းမှာသူ့ကိုစောင့်ဆိုင်းကြိုဆိုနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့တဲ့အတွက်ဒေါန်ဆန်းစုကြည်ကရင်နှန်းကိုရက်ခိုင်းပြီးကားပေါ်ကဆင်းပြီးတော့မိနစ်အနည်းငယ်ကြာနှုတ်ဆက်စကားပြောခဲ့ပါတယ်။ဒါပြင်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာရွှေပြောင်းအလုပ်သမားအရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းအသီးသီးကလူတွေနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးမှတွေ့ဆုံပြီးအလုပ်သမားတွေတွေ့ကြုံနေရတဲ့အခက်အခဲတွေကိုနားထောင်ခဲ့သလိုတန်ရုံးအနေနဲ့ကိစ္စအတော်များများကိုတာဝန်ယူဖြေရှင်းပေးဖို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်။အဲ့ဒီနောက်မှာထိုင်းနိုင်ငံတက္ကသိုလ်အသီးသီးမှစတင်ကြားနေတဲ့ဆရာဆရာမတွေပညာသင်ယူနေတဲ့ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံပညာရေးအတွက်အကြံပေးကြဖို့ဒေါန်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ထိုင်ဝမ်တမရသည်ဆိုင်အင်ဝမ်ဟာတရုတ်နိုင်ငံနဲ့မူဝါဒကိုထောက်ခံခြင်းမရှိတဲ့အတွက်ထိုင်ဝမ်နဲ့ဆက်ဆံရေးအတွက်အဓိကလှုပ်ဆောင်တဲ့ထိုင်ဝမ်ဘက်ကအဖွဲ့နဲ့အဆက်အသွယ်ဖျက်တောက်လိုက်ပြီလို့တရုတ်ဆိုရကစနေနေ့ကပြောပါတယ်။မေလ20ရက်နေ့ကဆိုင်ရဲ့တမရသက်တမ်းစတင်ကလေးကနှစ်နိုင်ငံဆက်ဆံရေးအတွက်အဓိကတာဝန်ရှိတဲ့အဖွဲ့အစည်းတွေကြားဆက်သွယ်မှုတွေကိုဆိုင်းငံ့ထားတယ်လို့တရုတ်ဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်အန်ဖန်ရှန်ကပြောလိုက်တဲ့အကြောင်းတရုတ်ဆိုရရဲ့ထိုင်ဝမ်ရေးရာယုံရဲ့ website မှာတင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။1992ခုနှစ်ကရထားတဲ့တရုတ်နိုင်ငံနဲ့မူဝါဒကိုနိုင်ငံရေးရာအခြေခံအုတ်မြစ်အဖြစ်လက်ခံမှုသဘောတူညီချက်ကိုထိုင်ဝမ်ဘက်ကအတည်ပြုခြင်းမရှိတဲ့အတွက်နှစ်ဖက်ကြားဆက်သွယ်ရေးနဲ့ဆက်ဆံရေးလှုပ်ဆောင်မှုအလုံးကိုဆိုင်းငံ့ထားလိုက်ပြီလို့အဲ့ဒီကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ထိုင်ဝမ်သမ္မတဆိုင်ဟာအဲ့ဒီသဘောတူညီချက်ကိုတရားဝင်ထောက်ခံခြင်းမပြုသူညှင်းပယ်ခြင်းလည်းမရှိပါဘူး။ကမ္ဘောဒီးယားနိုင်ငံဟာထိုင်ဝမ်ကျွန်းသားအင်တာနက်ပြမှုကျူးလွန်သူ25ဦးကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်တာနဲ့ပတ်သက်ပြီးထိုင်ဝမ်ဘက်ကကန့်ကွက်ခဲ့တဲ့နောက်အခုလိုတရုတ်ဘက်ကကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ထိုင်ဝမ်ဟာရှေးပိုဝေတနီကာလကလေးကတရုတ်ရဲ့ ပိုင်နက်ဖြစ်တယ်လို့တရုတ်ဘက်ကပြောဆိုပေမဲ့တရုတ်နဲ့ထိုင်ဝမ်ဟာပြီးခဲ့တဲ့နှစ်120အတွင်း၄နှစ်ကာတာကာလပဲတနိုင်ငံနဲ့ထွေရှိခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဟာတီးခြားလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်ရည်တည်နေပြီးတရုတ်ဆိုရဘက်ကထိုင်ဝမ်ပေါ်အာဏာပိုင်ဆိုးတဲ့အကြောင်းပြောကြားချက်တွေကိုအတိမတ်ပြုပဲထားရှိနေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု West Virginia ပြည်နယ်မှာနှစ်တရာတွင်အဆိုးအဝါဆုံးရေကြီးမှုဖြစ်ခဲ့ပြီးတဲ့နောက်ပြည်နယ်အုပ်ချုပ်ရေးမှူးကပြည်နယ်ထဲမှာရှိတဲ့ခရိုင်44ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒီရေကြီးမှုကြောင့် West Virginia ပြည်နယ်မှာအခုချိန်ထိလူ23ယောက်သေဆုံးခဲ့ပါတယ်။ပျက်စီးဆုံးရှုံးမှုကကျယ်ပြန့်ပြီးအလွန်ကိုကြီးမားကြောင်းရှာဖွေကယ်ဆယ်ရေးတွေကိုဆက်လက်အာရုံစိုက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Audrey Dublin ကတောက်ကြနေကပြောပါတယ်ကြာသပတေးနေ့ကမိုးရေချိန်လက်မ25လက်မခန့်အထိမိုးရွာသွန်းခဲ့တာကြောင့်ပြည်နယ်ရဲ့အနောက်တောင်ပိုင်းနဲ့အလယ်ပိုင်းတွေမှာရေရှမ်းခဲ့ပြီးတော့အနီးအနားမှာရှိတဲ့မြို့တွေကိုရေလွှမ်းမိုးကုန်ပါတယ်ခရိုင်ရဲအရာရှိတယောက်ကတော့သူတို့စီမှာအခြေအနေတွေအတော်ဆိုးဆိုးဝါးဝါးနဲ့ကမောက်ကမဖြစ်နေပြီးလမ်းတွေတံတားတွေအိမ်တွေပြိုကျပျက်စီးတာတွေမီးလောင်တာတွေရေထဲမျောပါတာတွေဖြစ်ကုန်တယ်လို့ပြောပါတယ်ဒါပြင်အမြန်လမ်းမကြီးတွေမှာလည်းနေရာအတော်များများမှာပျက်စီးခဲ့ပြီးတော့ platform တွေလည်းပျက်စီးကုန်တယ်လို့သူကပြောပါတယ်ခင်ဗျာ
Rio de Janeiro မြို့ဟာလာမယ့်ရက်သတ္တပတ်6ပတ်အတွင်းနွေရာသီအိုလံပစ်ပြိုင်ပွဲတွေကိုလက်ခံကျင်းပဖို့ပြင်ဆင်နေချိန်မှာပဲနောက်ထပ်အတားအဆီးတစ်ခုကိုကြုံနေရပါတယ်။ကမ္ဘာတားမြစ်ဆေးစစ်ဆေးရေးအေဂျင်စီ WADA က Rio မြို့ရဲ့တရားဝင်ဆေးဝါးစစ်ဆေးရေးဓာတ်ခွဲခန်းကိုဘလို့စစ်ဆေးမှုမျိုးကိုမှမလုပ်ဖို့တားမြစ်ထားတာကိုနောက်6လအထိတက်တန်းတိုးထားလိုက်တာဖြစ်ပါတယ်။ဒီဓာတ်ခွဲခန်းဟာလုံထုံးလုံနီးဆိုင်ရာအမှားယွင်းတွေကျူးလွန်ခဲ့ပြီးဓာတ်ခွဲခန်းဆိုင်ရာနိုင်ငံကစံနှုန်းတွေကိုလည်းလိုက်နာခြင်းမရှိဘူးလို့တောက်ကြနေက WADA ကပြောပါတယ်။Rio Olympic ပြိုင်ပွဲပြောခွင့်ရပုဂ္ဂိုလ် Mario Adrada ကဒီလိုဆေးဘွားစစ်ဆေးဖို့အတွက်နမူနာပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပကဓာတ်ခွဲတွေစီကိုနေ့စဉ်လေရင်နဲ့ပို့ဆောင်ပြီးစစ်ဆေးနိုင်တဲ့အတွက်ဒါဟာအရေးကြီးတဲ့ပြဿနာမဟုတ်ဘူးလို့ပြောခဲ့ပါတယ
်။ Euro 2016ဥရောပဖလားဘောလုံးပွဲဒုတိယဆင့်ရှုံးတွက်ပွဲစဉ်ကိုပြင်သစ်နိုင်ငံမှာဒီနေ့စတင်ကစားတာမှာပထမဆုံးပွဲဖြစ်တဲ့ Switzerland နဲ့ပိုလန်တို့ကစားနေကြပါတယ်အခုဆိုရင်ကစားနေတာ83မိနစ်ကျော်ရောက်လာပြီဖြစ်ပြီးတော့ပိုလန်နဲ့ဆွစ်ဇာလန်တို့တကိုးစီတည်ကြနေပါတယ်ပိုလန်အတွက်ပထမဂိုးကိုတော့ယက်ကူဘလဇကော့စကီက39မိနစ်မှာတွင်းယူခဲ့တာဖြစ်ပြီးတော့ဆွစ်ဇာလန်ကအခုမိနစ်ပိုင်းလေးအတွင်းကပဲပြန်ပြီးတော့ချေပါဂိုးတွင်းခဲ့ပါတယ်ဒါကြောင့်တစ်ဖက်တကိုးစီနဲ့အခုခါမှာတည်ကြနေပါတယ်ဆယ်နိုင်ခွဲမှာတော့ဝေးလ်စ်နဲ့မြောက်အိုင်လန်တို့ကစားဖို့ရှိပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bambi.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပါမယ်ထိုင်းမှာရောက်ရှိနေတဲ့ပညာသင်ကြားနေကြတဲ့အကြောင်းသူအကြောင်းသားတွေထိုင်းတက္ကသိုလ်ကမြန်မာဆရာဆရာမတွေအနေနဲ့ထိုင်းရောက်မြန်မာရှင်ပြောင်းအလို့သမားတွေရဲ့အခက်အခဲတွေကိုအတတ်နိုင်ဆုံးဝိုင်းဝန်းဖြည့်ရှင်းကြဖို့အတွက်ဒေါန်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ထိုင်းနိုင်ငံကို3ရက်ကြာတွားရောက်ခဲ့တဲ့ဒေါန်ဆန်းစုကြည်ကသူ့ရဲ့ခီးစဉ်နောက်ဆုံးနေ့မှာပဲမြန်မာနိုင်ငံသားတချို့နဲ့တန်ရုံမှာတွေ့ဆုံပြီးအခုလိုပြောကြားသွားတာဖြစ်ပါတယ်အပြည့်စုံကိုဆက်လက်တင်ပြပါမယ်ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ထိုင်းခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်ဘန်ကောက်မှာရှိတဲ့မြန်မာတန်ရုံမှာမြန်မာရွှေပြောင်းအလို့သမားရေးဆောင်ရွက်နေသူတွေထိုင်းမှာရောက်ရှိပညာသင်ကြားနေတဲ့မြန်မာကျောင်းသားတွေထိုင်းတက္ကသိုလ်ကမြန်မာဆရာဆရာမတွေနဲ့ဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံပြီးထိုင်းရောက်မြန်မာရွှေ့ပြောင်းအလို့သမားတွေရဲ့အခက်အခဲတွေကိုအတတ်နိုင်ဆုံးဝိုင်းဝန်းဖြေရှင်းကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်
။ဒါကြောင့်ကျွန်တော်တို့ဒီမှာရောက်နေတဲ့နိုင်ငံသူနိုင်ငံသားများဟာအချင်းချင်းကိုပြည်နေခြင်းအထူးဖြင့်ကျွန်တော်တို့ရဲ့ရွှေ့ပြောင်းအလို့သမားတွေနဲ့ဒုက္ခတွေပေါ့နော်။အများဆုံးဒုက္ခရောက်တဲ့ပုဂ္ဂိုလ်ပေါ့။ရွှေ့ကရွှေ့ပြောင်းအလို့သမားတွေလည်းမှာဒုက္ခရောက်နေတာရှိရတယ်။အလုံးကိုတတ်နိုင်တဲ့ဘက်ကနေပြီးတော့ပြည်စည်းခြင်း။ဒီဟာကိုကျောင်းသားလူငယ်များအသိငယ်ငယ်တွေကဒီလိုစိတ်ဓာတ်ရှိရပရာထိတာစိတ်ဓာတ်ငါတို့နဲ့ဆိုင်ရဆိုတဲ့စိတ်ဓာတ်ငါတို့နိုင်ငံရဲ့ကိစ္စဟာအလုံးငါတို့နဲ့ဆိုင်တယ်။နောက်ဆုံးပြောရမယ်ဆိုရင်လူသားတွေရဲ့ဆိုင်ရကိစ္စအလုံးငါတို့နဲ့ဆိုင်တယ်ဆိုတဲ့စိတ်ဓာတ်နဲ့လုပ်စီခြင်း။ကိုရတဲ့ညထားတဲ့အထူးခွင့်ရေးကိုများအတွက်လုပ်စီခြင်း
။အခုလိုတောင်ဆန်းစုကြည်ရဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဘန်ကောက်မြို့ကအစမ်းချင်းတက္ကသိုလ်ကျောင်းသားဖြစ်သူကိုအောင်မျိုးမြတ်ကဒီတွေ့ဆုံပွဲကိုသူ့အနေနဲ့အားရမိကြောင်းနဲ့မြန်မာရွှေပြောင်းအလို့သမားတွေအတွက်သူတို့မြန်မာကျောင်းသားတွေဘက်ကလုံနိုင်တာတွေရှိကြောင်းရှင်းပြပါတယ
်။ဒီတော့ဆက်စပ်ကြကျွန်တော်တို့တိုက်တွန်းချင်တာကျောင်းသားတွေပွဲတွေပဲလုပ်တဲ့ချိန်မှာကျောင်းသားတွေကြီးတိုင်းပဲလုပ်မဲ့အစားဒီရွှေပြောင်းအလို့သားတွေရောပါဝင်ဖို့အတွက်ကိုတိုက်တွန်းတာပေါ့။ကျွန်တော်တို့ကကျောင်းရဲ့အဖွဲ့အစည်းမှာရှိနေကြမှာကျောင်းကလုံပိုင်ခွင့်ပေးထားကြမှာကျွန်တော်တို့ကကျွန်တော်လွတ်လပ်လုပ်ပိုင်ခွင့်ရှိတယ်ညီမရိုးရာနေနဲ့ လောက်ပိုင်းမှာလူလက်လောက်ပိုင်းရှိတဲ့အချိန်မှာမဆွေကျွန်တော်တို့ကြံလို့အဲ့လိုမျိုးဆရာ grow ပဲကျွန်တော်ကျောင်းထဲမှာလောက်တဲ့အချိန်မှာကျောင်းသားကြီးဒီစက်မဟုတ်ပဲနဲ့ကျွန်တော်အဲ့ဒီမှာလာလို့နေရွှေကျောင်းလို့ဒီမားကြီးအတွက်ကိုဟောကျွန်တော်တို့အခွင့်အရေးတာပေးနိုင်မယ်ဆိုရင်သူတို့ရောပို့ပြီးပါဝင်နိုင်မယ်ဆိုတော့ကိစ္စကိုသူတို့နဲ့အတူစီစီလုံးလုံးအတူတူလောက်ဖို့အတွက်ကိုကျွန်တော်တို့ကြီးကတိုက်တွန်းတာပေါ့ကျွန်တော်တို့ကျောင်းသားကြီးပုံတော့ပြီးလို့ရှိရင်လိုအပ်တဲ့ဟာတွေကိုလည်းတွားပြီးကျောင်းသားကြီးဘက်ကနေတက်နိုင်တဲ့လောက်တွားပြီးကူညီနိုင်ဖို့အတွက်ကိုသူတို့တိုက်တွန်းတယ်
အစံပြင်းတက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာသုတေသနလုပ်နေတဲ့မြန်မာဆရာတဦးဖြစ်သူဦးတွန်းအောင်ကတော့သူတို့တက္ကသိုလ်မှာအဖွဲ့စည်းထားတဲ့မြန်မာလူမှုအဖွဲ့အစည်းရဲ့မြန်မာအလူသမားတွေအတွက်လက်တလောလှုပ်ဆောင်ချက်တွေနဲ့နောင်လှုပ်ဆောင်မှုရှိတာတွေကိုလည်းရှင်းပြပါတယ
်ဒီမှာ Assumption University မြန်မာ Student Community လို့ခေါ်တဲ့အဲ့အဖွဲ့လေးဖွဲ့ထားပြီးတော့သူတို့တွေက Volunteer တော်တော်ပြီးတော့အဲ့မှာစာရီတော်တင်ပါတယ်အဲဒါတော့လက်ရှိလုပ်နေတာပေါ့နော်လက်ရှိလုပ်နေနောက်နာကမှာလက်တွေ့ကြကြလုပ်ပေးနိုင်တာတခုကတော့ရှိရယ်ဟို research လုပ်ဖို့ကျွန်တော်တို့ကဘာလို့ဆိုတော့ဒီမှာမြန်မာ migrant worker တွေရှိရယ်အဲ့တော့သူတို့တွေရဲ့ Thai employer ဟိုဘောလုပ်ငန်းရှင်တွေကဘယ်လိုနှိမ်ချပြီးဆက်ဆံနေနောက်ကကြတော့ခုနလို forced labor တွေရှိလားနောက်ကတော့မြန်မာနိုင်ငံကိုပြန်သွားပြီးတော့မြန်မာနိုင်ငံအတွက်ဒီလုပ်အားပြန်ရနိုင်သလားပေါ့နော်အဲ့လိုမျိုးတွေလေ့လာလို့ရဒီမှာကျတော့သူတို့လည်းလုပ်တတ်တယ်အဲသူတို့တို့လည်းအလုတ်ကလည်းရှိနေသေးတယ်နေစိတ်စားစိတ်တွေကလည်းတက်တာနေတယ်အဲ့တော့လုံသားတွေမြန်မာပြည်ပြန်ရင်တိုင်းပြန်လို့မရအောင်မြန်မာပြည်မှာကျတော့အလုတ်ကိုင်းတွေကလည်းရှားပါနေသေးတယ်ဟိုစားတော့ဈေးတွေကလည်းကြီးရဒီမှာနေမိသားစုတို့ခေါ်ဖို့ပဲကြိုးစားတယ်ဟိုငွေပြန်ပို့လို့ရှိရင်လောက်လည်းမလောက်ဘူ
းဒေါန်းဆန်းစုကြီးနဲ့တွေ့ဆုံပွဲမှာတိုင်းရောက်မြန်မာရွှေပြောင်းအလုတ်သမားတွေရဲ့အခက်အခဲကိုမြန်မာအချင်းချင်းကူညီပေးကြဖို့နဲ့မြန်မာပညာရေးပြည်ပြင်ပြောင်းလဲမှုအတွက်အကြံပေးချက်တွေကိုဒေါန်းဆန်းစုကြည်ကဖိတ်ခေါ်ဆွေးနွေးခဲ့ပါတယ်။ဒေါန်းဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီဖြစ်ပါတယ်ခင်ဗျာ
။ VOA ရစနေညနေဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုဆက်ပြီးတော့ဒေါန်းဆန်းစုကြည်ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးပဲတင်ပြမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလို့သမားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးရင်းနဲ့မြန်မာလူသမားတွေအနေနဲ့မဲပေးခွင့်ရရှိရေးအတွက်အလို့သမားအေးဆောင်ရွက်နေသူတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်းဆန်းစုကြည်ကိုတင်ပြတောင်းဆိုကြပါတယ်။ဒေါန်းဆန်းစုကြည်ဟာသူ့ရဲ့ထိုင်းနိုင်ငံခီးစဉ်နောက်ဆုံးနေ့မှာအလို့သမားအေးဆောင်ရွက်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးပြောဆိုသွားတာဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကတင်ပြမှာဖြစ်ပါတယ်။
ဒေါန်းဆန်းစုကြည်ရဲ့ခီးစဉ်ပထမနေ့ကတည်းကနေဒေါန်းဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့ကြိုးစားကြတဲ့ရှစ်ပြောင်းလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့တွေကိုဘန်ကောက်မြို့မြန်မာတန်ရုံထဲမှာပဲဒေါန်းဆန်းစုကြည်ကတွေ့ဆုံဆွေးနွေးခဲ့တာပါ။အလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့တွေတဲကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ၁၀နှစ်ကျော်ကာလအတွင်းလူကုန်ကူးခံရသူပေါင်း၈,၀၀၀လောက်ကိုကယ်တင်နိုင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ကတော့မနေ့ကထိုင်းနဲ့မြန်မာအစိုးရတွေ MOU နှစ်နိုင်ငံသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့လက်တွေ့လှုပ်ဆောင်တဲ့အခါမှာအလုပ်သမားတွေအတွက်အကျိုးရှိနိုင်မယ့်အချက်လက်တွေကိုတင်ပြနိုင်ခဲ့တယ်ဆိုပြီးအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
။ဂျီတူဂျီလို့ခေါ်တဲ့ MOU ကိုအဲ့ဒါကိုတင်ပြပါရစေလို့ပွဲထားတဲ့ကုန်းအမလို့ပဲရကြေးအုပ်ချုပ်မှုစနစ်ကနေပြီးတော့ဘန်တခုနဲ့ရှိပါရရကအလုပ်လုပ်ဖို့သွားတဲ့လူတွေမှာရကြေးကလာတာမဟုတ်သွားချက်လက်တွေလည်းရပြီဖြစ်တယ်။အဲ့ဒီဘန်ကနေပြီးတော့အဲ့ဒီအလုပ်သမားတွေလိုအပ်တဲ့ငွေကိုစိတ်ထုံးမယ်။အဲ့ဒီဘန်ကနေပြီးတော့လိုအပ်တဲ့သူကိုယူမယ်။အဲ့ဒီအလုပ်သမားကြီးအစိုးရကတချင်သွားတာမဟုတ်လို့မြန်မာတန်ရုံကိုအဲ့ဒီအလုပ်သမားတွေဖက်ချံပြန်ပို့ရမယ်။မြန်မာနိုင်ငံနေရာမှာရှိတဲ့မိဘတွေကိုပြန်ပို့မယ်ဆိုလဲဘန်ကပြန်ပို့မှာဖြစ်တဲ့အတွက်ကြောင့်လူလေးလုံးလုံးနဲ့ငွေလေးလုံးလုံးနဲ့ပွဲစားလောကကြီးလည်းပဲမရှိတော့ဖြစ်မယ်။ခင်ဗျားတို့သိသိကြတယ်ဆိုလို့ရှိရင်အမှန်ဆုံးဆိုတဲ့ demand design ကိုကျွန်တော်နဲ့ media တွေရှင်းမှာစစ်စစ်ခံပြပါလို့ပြောတာဒီနေ့ရှိမှစစ်စစ်ခံနေတယ်လို့တော်သူကပြောတယ်။ပွဲစားတွေတော်တော်ရှုံးနေရှုံးနေတဲ့ပုံပဲတဲ့။ဒီပွဲစားတွေနဲ့လုပ်နေတဲ့လို့မရဘူးတဲ့။အဲအဲ့ဒါကိုကျွန်တော်ပြောနိုင်လိုက်တယ်။အလို့သမားတွေကြီးကအခုကောက်ချင်းမကောက်ချင်းကတပိုင်းအခုမကောက်တီးတောင်မှနိုင်ငံတော်ကိုဝင်တဲ့ဒီဘက်ကအလို့လုပ်နေတဲ့အလို့သမားတွေဝေဘလောက်ဝင်နေဆိုတာကိုသိနိုင်တယ်။ဒါကြောင့်ဒီလုပ်ကိုလုပ်ဖို့အတွက်ဗန်များဒီစီးနင်းဖြစ်ပါလိမ့်မယ်လို့အရင်ဝန်ကြီးတွေလက်ထက်ကလို့ထိုင်းဂျပန်နိုင်ငံကကုမ္ပဏီ၃ခုကတာမန်မဟုတ်ဘူးအဲ့ဒီကုမ္ပဏီ၃ခုကဂျပန်နိုင်ငံပေါင်း၄၆နိုင်ငံမှာမြန်မာနိုင်ငံသားတွေအဖိနှိတ်ခံရတာကိုအကောင့်တွေပေါ်ဖို့အတွက်စံယုံတဲ့လူထိုင်းနိုင်ငံအနှံ့ပြောမှာအနည်းဆုံးယုံနေပြီးတော့မှလူကိုယ်အနှံ့အတားရှိနေလူကိုယ်ကိုယ်အတားရှိနေအလို့သမားတန်ရာရှိတယ်ပြောလို့ဘူးလို့ရဲအလို့သမားရေးကိုအမှန်တကယ်စိတ်ဝင်စားတဲ့လူမှုအနှံ့စိတ်တွေရှိတဲ့ဝန်ထမ်းတွေနဲ့အသာထုတ်ပေးပါလို့ကျွန်တော်ပြောလိုက်တယ
်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကတော့ရှစ်ပြောင်းလို့သမားတွေကိုအကာအကွယ်ပေးရေး policy တွေနဲ့ရှစ်ပြောင်းလို့သမားတွေမဲပေးခွင့်ရရှိဖို့အတွက်ကျင်းပဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။အဓိကတော့ကျွန်တော်တို့အကြံပေးပြီးတော့ပြောခဲ့တာအလုပ်ချုပ်ရမယ်ဆိုရင်အလုပ်သမားအခွင့်အရေးကိုစဉ်းစားကြောက်ကြဖို့ အခုသမားတွေကျမ်းမာရေးပညာရေးလုပ်ငန်းတွေကိုစနစ်ကျတာဖို့ကျွန်တော်တို့ဆလာနဲ့မှာပြောနေအဓိကအစီအစဉ်အသမားတွေအနေနဲ့မဲဆန္ဒပေးပိုင်ခွင့်ရအောင်စီစဉ်ထောင်ရွက်ထားဖို့အထူးကျွန်တော်တို့ဟိုအစိုးရကိုကျွန်တော်တို့အကြံပေးထားတာရှိပါတယ်တော့သူနေလဲတော့ဆိုတော့ခိုင်းစွားနဲ့ချောရီတိုင်းစာမကြည့်ဦးတရားညင်ကြားချက်ရှိတယ်လို့အလို့သမားဝင်ကြည့်ဦးတရားညင်ချပါတယ်အလို့သမားနဲ့ပတ်သက်လို့သူတို့တွေနဲ့ပြည်သားကြီးဆောင်ရွက်သွားမယ်ဆိုရဲအကြောင်းစစ်သားသမားတွေနဲ့ထိုင်းနိုင်ငံထဲမှာဒီရပူရချိုးပေါက်ဒီဖြစ်စီမချိုးပေါက်ဒီဖြစ်စီညီမဆွေရရဲ့အကူအညီကိုရယူတင်တယ်ရယူလို့ပြရမယ်ဆိုတဲ့အမျိုးတော့ပြောကြပါတယ
်ဒီကနေ့ဆွေးနွေးချက်ထဲမှာတော့အလို့သမားဖွဲ့စည်းတွေကတနအီကြောကြာအပြန်အလှန်ဆွေးနွေးနိုင်ခဲ့ပြီးလိုအပ်တဲ့ဆရွက်ဆရမ်းတွေကိုလည်းဒေါက်အောင်ဆန်းစုကြည်နဲ့အစိုးရအဖွဲ့ကိုပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုလာခဲ့တဲ့၃ရက်တာခရီးစဉ်အတွင်းမှာမဟာချိန်မှာရှိတဲ့အလို့သမားတွေနဲ့တွေ့ဆုံခဲ့ပြီးတောင်းတဲ့ချီရှိတဲ့အလို့သမားတွေကတွေ့ဆုံဝင်မရတာကြောင့်ခရီးစဉ်ပထမနေ့မှာလုံခြုံရေးစီးတွေကြော်တဲ့အထိအလို့သမားတွေနဲ့အာဏာပိုင်တွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်ဒီအခြေအနေတွေကြောင့်ဒေသဆိုင်ရာအာဏာပိုင်20ကျော်ကိုလည်းထိုင်းအစိုးရကအရေးယူဆောင်ရွက်မှုတွေကိုမနေ့ကပဲစာတွေထုတ်ပြန်ပြီးချက်ချင်းလှုပ်ဆောင်ခဲ့ပါတယ်အခုခရီးစဉ်အတွင်းမှာတော့ထိုင်းဝန်ကြီးချုပ်နဲ့မနေ့ကတွေ့ဆုံခဲ့ပြီးနှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့ပါတယ်ပထမသွားဖို့အတွက်စီစဉ်ထားတဲ့ထိုင်းရင်ဒုက္ခသည်စခန်းကတော့ယာဒီဥရုအခြေအနေအရသွားရောက်နိုင်ခြင်းမရှိတဲ့အတွက်ဒီကနေ့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးမှတော့သူမရဲ့၃ရက်တာထိုင်းနိုင်ငံခရီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော်မအေးမှပြောပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုနားဆင်ရပါမယ်မြန်မာနိုင်ငံရန်ကုန်မြို့မှာအခုနှစ်ပိုင်းအတွင်းဒူးစရိုက်မှုတွေတိတိတသာများလာတာကြောင့်အမျိုးသမီးငယ်တချို့ကကိုကိုကိုကာကွယ်နိုင်ဖို့အတွက်ကိုကံပညာတွေသင်ယူလာကြပါတယ်မြန်မာအမျိုးသမီးကိုလုံးပညာသင်တန်းမှာကိုကိုကိုအခြေခံကာကွယ်နည်းတုံ့ပြန်တိုက်ခိုက်နည်းတွေအပြင်အမျိုးသမီးတွေနဲ့သက်ဆိုင်တဲ့ဥပဒေအကြောင်းအရာတွေကိုပါသင်ကြားပေးနေပါတယ်ကိုယ်ကံပညာတတ်ထားတဲ့အမျိုးသမီး၃ယောက်ဖွင့်ထားတဲ့သင်တန်းကျောင်းကိုဒီတစ်ပတ်မြန်မာတခွင့်အစီအစဉ်မှာ VOA သတင်းတော့မတ်တင်ကြီးလင်းကတင်ပြမှာဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်ပိုင်းကလေးကစပြီးတော့ရန်ကုန်မြို့မှာဒုစရိုက်မှုတွေမြင့်တက်လာတာကြောင့်အမျိုးသမီးတွေအပြင်ထွက်သွားလာတဲ့အခါလုံခြုံမှုနှေးပါလာတာကိုတိတိတသားကြုံတွေ့နေရပါတယ်။ရုံးကြောင်းနဲ့တင်တန်းတွေကိုသွာလာနေရတဲ့အမျိုးသမီးတွေမိမိကိုယ်ကိုကာကွယ်ဖို့အတွက်အခြေခံကိုလုံပညာကိုတက်မြောက်ထားဖို့လိုအပ်တယ်လို့လည်းယုံကြည်နေကြပါတယ်။လုံခြုံစိတ်ချမှုမရှိတဲ့အခြေအနေတွေကိုအချိန်မရွေးကြုံတွေ့လာနိုင်တဲ့အတွက်ကိုကာကွယ်တက်ဖို့လိုအပ်တယ်လို့ယုံကြည်တာကြောင့်ကိုယ်တိုင်လဲကိုလုံးပညာတက်မြောက်ထားသလိုအမျိုးသမီးငယ်တွေကိုပြန်လဲသင်ကြားပေးနေသူကတော့အလှမယ်ဟောင်းမီရှဲလ်ပဲဖြစ်ပါတယ်
။ဒီ self defense ကအဓိကဘာကိုသင်ပေးရလဲဆိုတော့ကိုယုံကြည်မှုရှိဖို့ပါ။အမျိုးသားတွေကကိုလာပြီးတော့ sexual harassment လုပ်လာခဲ့ရင်အမျိုးသမီးအများစုရဲ့ပြဿနာပြန်မပြောရတာပါ။ပြန်မပြောရတာနောက်တစ်ခုကသူတို့ကတစ်ခုခုလောက်ခါခဲ့လို့ရှိရင်ပြန်မတုံ့ပြန်တတ်တာ။အဓိကအဲ့ဒီပုံမှန်မှုကြည့်ပြီးတော့ပြန်ပြီးတော့သင်ပေးတာဖြစ်တဲ့အတွက်အမျိုးသမီးရဲ့အနေနဲ့ဒီတန်းနှန်းလိုအပ်တယ်လို့ယုံကြည်ပါတယ
်။ကိုခန့်ပညာတက်မြောက်ထားတဲ့အမျိုးသမီး၃ဦးပူးပေါင်းပြီးအမျိုးသမီးတွေကိုကာကွယ်နိုင်စေဖို့ရန်ကုန်မြို့ကအမျိုးသမီးငယ်တွေကိုစုစည်းပြီးတန်းနှန်းပို့ချနေပါတယ်။တပတ်ကို၂ရက်နဲ့တစ်လကြာတင်ကြားပေးနေတဲ့ကိုလုံးတန်းနှန်းဟာအပတ်စဉ်၆ခုမြောက်ရှိနေပါပြီ။တန်းနှန်းအကြောင်းကိုလူမှုကွန်ရက်စာမျက်နှာမှာတွေ့ပြီးလာရောက်တင်ကြားဖြစ်တဲ့တန်းနှန်းသူတို့ကလည်းတင်နန်းလာတက်ဖြစ်ပုံကိုအခုလိုပြောပါတယ
်။ဒီမှာအချင်းအရော်လေး main clear self defense step တက်နေလို့ထင်တယ်။ဘာလို့လဲဆိုတော့အခုကညီမတို့ကအလုပ်တွေသွားကြောင်းနေသွားအိမ်လည်းနောက်ကြတွေပြန်အဲ့လိုမျိုးရှိရကကြကိုကိုရင်း self defense step ထားတော့ကိုကိုလည်းယုံကြည်မှုရှိရသွားလာတာလည်းဟိုစိတ်ဟိုမကြောက်ဘူးပေါ့နော်ဒီလား။ဘာပဲဖြစ်လာဖြစ်လာရင်ဆိုင်နိုင်ရယ်ဆိုစိတ်ရှိရအားကြောင့်လာတက်တာပါ။
ကျောင်းပိတ်ယုံပိတ်ရက်တွေဖြစ်တဲ့စနေတနင်္ဂနွေ၄ဘက်ကြာတင်ကြားပို့ချပေးနေတဲ့ကိုလုံးတင်နှန်းမှာအခြေခံကာကွယ်နည်းတုံ့ပြန်တိုက်ခိုက်နည်းတွေအပြင်အမျိုးသမီးတွေနဲ့သက်ဆိုင်တဲ့ဥပဒေကြောင်းရာတွေကိုပါတင်ကြားပေးနေတာပါအမျိုးသမီးတွေအနေနဲ့ကိုဒီလက်ရောက်နဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့ဥပဒေအကြောင်းအရာတွေကိုနားလည်ဖို့လဲလိုအပ်တယ်လို့သုံးသပ်ကြပါတယ
်ဒါမဲ့အမျိုးသမီးတွေသိထားတယ်နော်ကို့ဘောမှာဥပဒေရှိရဲ့ဆိုတော့အလုံးဝမသိဘူးအမကြားလိုက်မှာပေါ့ဟိုတက္ကစီပေါ်မှာဟိုအပြာကားပြရဲဆိုတာမျိုးအဲ့လိုပြရဲဆိုလို့ရှိရင်ဘလို့အေးအေးယူရတယ်အေးအေးယူဖို့အတွက်ဘာတွေလိုလဲဆိုတာမျိုးအဓိကအဲ့လိုတင်မေးတဲ့အတင်မှာဂိုင်းစာဖို့စာရဲအဲ့လိုမျိုးမဟုတ်ဘဲနဲ့အချင်းချင်းညှိနှိုင်းဆွေးနွေးတဲ့ပုံမျိုးနဲ့ တင်မိတာဖြစ်ပါတယ
်။ကိုကိုပြက်လာလို့ရှိရင်လူရပေါ့နော် main clay ပဲအရှက်ရတာပေါ့မပြောပါနဲ့ဘာဖြစ်တယ်ညာဖြစ်တယ်ဆိုတာအထက်ကိုကရိုင်းကလောတင်တော့မဟုတ်ဘူးတရားမှတယ်ဒါဘလို့ဖြစ်ရှင်းလို့ရရဲဆိုတာတင်ရော main clay တော့လည်းအားပို့တတ်တာပေါ့။လကားနေဟိုဘာပဲဖြစ် main clay ဘက်ကနားတယ်ဆိုတာမျိုးတော့မဖြစ်စေချင်ဘူး။
တကယ်တည်းအရေးကြုံလာတဲ့အခါမှာတော့အမျိုးသားနဲ့အမျိုးသမီးအင်အားမမျှတမှုကြောင့်ပြန်ခံချနိုင်မှုကတော့ခက်ခဲနေပါသေးတယ်။ဒါပေမဲ့လည်းတိုက်ခိုက်လာတဲ့အခါတော့တင်းရှောင်နိုင်နေပြီလို့တင်နန်းသူမထွေးနုဝေကပြောပါတယ်
။အာအနည်းဆုံးတော့ရှောင်တတ်ပြီ။အခုဖြစ်လာရင်ဟိုရှောင်ပြီးတော့ပြေးလို့ရရင်ပြေးသွားပါတော့ကိုကိုရိုင်းကဟိုပြန်ရိုက်နိုင်တဲ့အခြေအနေမရှိသေးပေမဲ့ဘလို့ရှောင်ရမယ်ဆိုတော့တက်သွားတယ်ရှောင်ပြီးပြေးသွားလို့တော့ရတာပေါ့။ပြီးတော့ဘလို့အကူညီတောင်းရမယ်လို့ပါလို့လည်းအဆင်ပြေတာပေါ့
။ဇွန်လတည်းမှာတော့တင်နန်းကိုမော်တင်နဲ့စမ်းကြောင်းတို့မှ200ခွဲပြီးကျောင်းသူအယောက်30လောက်ကိုတင်ကြပေးနေပါတယ်။တင်နန်းနေရာအကျယ်ဝန်းကိုလိုက်ပြီးတင်နန်းသူအရေအတွက်ကန့်သက်ထားတာပါ။လူနည်းနည်းနဲ့တင်ကြတဲ့အခါမှာတော့ပိုပြီးထိရောက်ပါတယ်
။အာရရမယ်တန်းနဲ့တန်းနဲ့တော့မတူဘူးပေါ့။ဆိုတော့ဒီလာကဆိုလို့ရှိရင်စမ်းချောင်းဖက်ကလူနည်းတယ်ပြင်သူတို့ပုံမောင်းနိုင်တယ်ဒီဖက်ကတော့နည်းနည်းလေးလူများတော့သူတို့နည်းနည်းလေးဟိုဖြစ်ဖြစ်လေးတင်ပေးရတယ်
လက်ရှိရန်ကုန်မြို့မှာတင်တန်းဖွင့်မှုအတွက်နေရာအခက်ခဲရှိနေပေမဲ့လေကိုလုံပညာအဖွဲ့အနေနဲ့အတက်နိုင်ဆုံးတိုးချဲ့သွားဖို့ရှိပါတယ်
။တင်တန်းနေရာအဓိကတော့နေရာကျဲကျဲလိုတယ်။နေရာကျဲကျဲလိုတဲ့ပြင်ကိုတယောက်တည်းဆိုလို့ရှိရင်အများဆုံးကိုဂယူးမဆိုင်နိုင်ပါဆိုတဲ့သူတို့အထရိနီတွေပြန်ခေါ်ရပြီးတော့သူတို့ပြန်ပြီးတော့ training နဲ့သူတို့လိုက်ပြီးပြန်ပြီးလေ့ကျင့်မိတာမျိုးရှိရဲ့။တချဲ့ဖို့အနေနဲ့ကတော့ညီမတို့တင်ငန်းကျိုးမှာလုပ်ဖို့စဉ်းစားထားတယ်။မီနီကောမှာလုပ်ဖို့စဉ်းစားထားတယ်။ခုနေရာလိုက်ရှာနေပါတယ်ရှင့်။
တင်တန်းကြီး4000ကျပ်ပေးရတဲ့တလကြာကိုလုံပညာတင်တန်းကိုအချိန်ပြည့်တက်ရောက်ပြီးစနစ်တကျခုခံကာကွယ်နိုင်သူအမျိုးသမီးအယောက်20လောက်ကိုတော့အောင်အောင်မြင်မြင်မွေးထုတ်ပေးပြီးဖြစ်ပါတယ်။တင်တန်းစင်အမျိုးသမီးတွေစီကနေလည်းကိုလုံပညာကိုအမှန်တကယ်အသုံးချနိုင်ကြောင်းပြန်ကြားရတယ်လို့နီးပြားကဆိုပါတယ်။
ဘလို့ feedback ကြီးကြားလဲဆိုတော့တင်တန်းမှာတဖြည်းဖြည်းစိတ်ဝင်စားတဲ့သူတွေများလာတယ်။တင်တန်းတက်ပြီးရတဲ့သူတွေကလည်းမင်းတို့တက်တယ်နဲ့ဆိုပြီးတော့ငွေချင်းတွေခေါ်လာမျိုးတွေရှိတယ်။ပြီးတော့သူတို့ရှိသူတို့ပထမဆုံးနေမှာဆိုလို့ရှိရင်တယောက်ကကိုယ်ကို sexual harassment လုပ်လာခဲ့တယ်။ကိုယ်ကိုတိလက်ရောက်မလုပ်ခင်ကိုကဘလို့ပြန်ပြီးတော့ကာကွယ်ရမလဲဆိုတဲ့ဟာမျိုးဥမာတော်လိုက်တာမျိုးတင်ပေးရလို့ရှိရဲ့ Facebook comment တွေမှာဘလို့ပြန်လာပြောလဲဆိုတော့သူကအဲ့လိုမျိုးပြန်ပြီးတော့ဖတ်ပြီးတော့ခံရတယ်ခံရတဲ့အခါမှာတင်လိုက်တဲ့ဟာကိုသတိရတယ်ရှားသွားပြီးတော့သူ online တော့သူ့ကို sexual harassment လုပ်မဲ့သူကထပ်ပြေးသွားတယ်ဆိုပြီးတော့ပြောလာတယ်အဲ့လိုမျိုးသူတို့အနေနဲ့တိုးတက်လာတာကိုကြားတော့good feedback ပါပဲ
ကိုလုံပညာတင်တန်းကိုလာရောက်တင်ကြမှာမဟုတ်ဘဲအရေးကြုံလာတဲ့အခါမိမိကိုယ်ကိုကာကွယ်နိုင်ဖို့ပြင်ဆင်ထားရမယ်လို့နီးပြားတွေကအကြံပြုကြပါတယ
်တင်တန်းနဲ့ပြောချင်တာကအမျိုးသမီးတွေပြောချင်တာကတော့ဒီလိုမျိုး self defense လုပ်တယ်ဆိုတော့ဟိုကိုကာကွယ်ဖို့ပါကာကွယ်ဖို့ဆိုတာဘာကြောင့်ကာကွယ်ရဆိုတော့အမျိုးသားတွေကကိုယ်ကိုတိုက်ခိုက်လာလို့ကိုကိုကြောက်ရွံ့လာအောင်လှုပ်လာလို့ကိုကကာကွယ်ရဖြစ်ပါတယ်။တခုခုသူတို့လောက်ခလောက်လာခဲ့တယ်ဆိုလို့ရှိရင်မကြောက်ပါနဲ့။ကိုကတုံ့ပြန်နိုင်ဖို့ပဲလိုပါတယ်။တုံ့ပြန်ရဲဖို့ပဲလိုပါတယ်။ဒါလေးပြောစမှာရှင်
။စီးပွားရေးအချက်အချာကြတဲ့ရန်ကုန်မြို့ရဲ့လုပ်ငန်းခွေအသီးသီးမှာအမျိုးသားတွေနဲ့တန်းတူအမျိုးသမီးငယ်တွေများလာတာနဲ့အတူသူတို့တွေရဲ့နေတတူဝသွားလာမှုမှာလုံခြုံရေးအရာစိုးရိမ်မှုတွေကြုံတွေ့နေရပါတယ်။
အမျိုးသမီးတွေကိုဥပဒေအရအကာအကွယ်ပေးတာတွေရှိလာပြီဆိုပေမဲ့လည်းတကယ်တဲ့အရေးကြုံလာတဲ့အခါကိုကုတ်ကိုပဲအားကိုးရတာဖြစ်လို့အမျိုးသမီးတွေအနေနဲ့ခုခံကာကွယ်နိုင်မှုအတွက်ကိုလုံပညာတင်ကြားတာမျိုးအရေးကြုံလာတဲ့အခါတုံ့ပြန်နိုင်အောင်ငရုတ်ရည်ပူတွေစောင်းထားတာမျိုးစသဖြင့်ပြင်ဆင်ပြီးတော့နေ့စဉ်ဘဝမှာလှုပ်ရှားသွားလာနိုင်ကြရပါတယ်ရှင်ကျမတင်ကြီးလင်းပါ
ဒီဝေဒရင်တော့မတ်တင်ကြီးလင်းတင်ပြတဲ့မြန်မာတခွင်အစီအစဉ်ပဲဖြစ်ပါရခင်ဗျာ VOE ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE email လေးဆက် burmese@voenews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်စာရေးသားဆက်သွယ်လို့ရင်တော့ VOE မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါရခင်ဗျာမကြခင်မှာဒေါန်ဆန်းစုကြည်ရဲ့ထိုင်းကြီးစဉ်နဲ့ပတ်သက်လို့ဆွေးနွေးကြမယ် VOE ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11.9 လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီမတ်ဆူမွန်ကတာဝန်ယူထုတ်လွှင့်มาဖြစ်ပြီးကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်သွားมาဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံသုံးဝက်ကြာခီးစဉ်မကြာသေးခင်အချိန်ပိုင်းတွင်ကပဲအဆုံးသတ်ပြီးတော့မြန်မာနိုင်ငံမှာပြန်ရောက်သွားပါပြီထိုင်းနိုင်ငံခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်အများဆုံးတွေ့ခဲ့ပြောခဲ့လှုပ်ဆောင်ခဲ့တာကတော့ထိုင်းနိုင်ငံမှာရောက်နေတဲ့တန်းနဲ့ချီပြီးတော့ရှိတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတွေအရေးပဲဖြစ်ပါတယ်ရွှေပြောင်းလူသမားတွေနဲ့တွေ့ဆုံတာတွေရှိခဲ့တယ်လို့တွေ့ဆုံခွင့်မရတဲ့မဟာချန်ခီးစဉ်တွင်မှာလည်းရွှေပြောင်းလူသမားတွေကိုမဟာစကားပါပါတယ်တခါလမ်းမှာသွားနေရင်းနဲ့လည်းပဲသူ့ကိုလမ်းဘေးကနေပြီးတော့စောင့်ပြီးတော့နှုတ်ဆက်ကြတဲ့မြန်မာနိုင်ငံသားတွေကိုရင်တန်းရက်ပြီးတော့မှဒေါင်ဆန်းစုကြည်ကလမ်းဘေးမှာဆင်းပြီးတော့တွေ့ဆုံနှုတ်ဆက်စကားတွေဆိုခဲ့ပါတယ်ရွှေပြောင်းလူသမားတွေဘက်ကလည်းပဲဒီခီးစဉ်နဲ့ပတ်သက်ပြီးတော့အများကြီးမျှော်လင့်ခဲ့ကြပါတယ်တွေ့ဖို့လည်းမျှော်လင့်ခဲ့ကြပါတယ်တွေ့ခွင့်မရတဲ့သူတွေလည်းအများအပြားရှိပါတယ်ဆိုတော့ကဒေါင်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်မှာတကယ်ပဲဘာတွေများအောင်မြင်လို့ဆောင်နိုင်ခဲ့တာတွေရှိပါသလဲ။ဘာတွေများအောင်မြင်အောင်လှုပ်ဆောင်ဖို့အတွက်အစပြုခဲ့တာတွေရှိပါသလဲ။ဒါတွေကျွန်တော်တို့ဆွေးနွေးကြမှာပါ။ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူတဲ့နှစ်ဦးစလုံးကဒီကနေ့ထိုင်းနိုင်ငံဆိုင်ရာမြန်မာနိုင်ငံမြန်မာတန်ရုံမှာဒေါက်ဆန်းစုကြည်ထိုင်းနိုင်ငံကနေပြန်မထွက်ခွာခင်မှာမြန်မာလူသမားတွေအရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးခဲ့တဲ့အဖွဲ့တွေထဲမှာကိုယ်တိုင်ပါဝင်ခဲ့သူနှစ်ဦးဖြစ်ပါတယ်။တဦးကတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAD ရဲ့ Director ဦးကျော်တောင်မှာသူတို့အဖွဲ့ကလူကုန်ကူးမှုတိုက်ဖျက်ရေးတခါရွှေပြောင်းလူသမားတွေကိုအဓိကလှူဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။နောက်တစ်ဦးကတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ကိုတည်ထောင်သူတူဖြစ်တဲ့ဦးထုချစ်ပါ။ဦးထုချစ်ကတော့ကျွန်တော်တို့ဘန်ကောက်ကနေပြီးတော့သူဒေတာကိုပြန်နေတဲ့အတွက်ကြိုးစားပြီးတော့ဆက်သွယ်နေစေဖြစ်ပါတယ်။မကြာခင်လိုင်းမှာရောက်လာပါလိမ့်မယ်။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်။ကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေရှိပါတယ်။ဆိုတော့လက်ရှိဒီလိုင်းမှာရောက်နေတဲ့ပင်တိုင်းဆွေးနွေးပေးမဲ့သူဒူးဖြစ်တဲ့ဦးကျော်တောင်းဒီကနေ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာဘာတွေများတင်ပြခွင့်ရခဲ့လဲဆိုတာအရင်ဆုံးနှောက်ထောင်ကြည့်အောင်ပါ။ဦးကျော်တောင်တို့ဒီကနေ့တွေ့ဆုံကြတဲ့အချိန်မှာဦးကျော်တောင်ကိုတိုင်ကတောင်ဆန်းစုကြည်ကိုအဓိကဘယ်အချက်တွေကိုများတင်ပြခဲ့ပါသလဲခင်ဗ
ျကျွန်တော်အချိန်ကလေးတော့သူ့ပြနေတဲ့အချိန်လေးတယ်လူကလည်းနည်းနည်းများတော့အချင်းတိုးတိုးလေးရတဲ့အတွက်ကျွန်တော်တိုးရှင်းလေးပဲအကြောင်းအရာသုံးဖို့အဓိကထားပြီးတော့တင်ပြခဲ့တယ်။နံပါတ်1အကြောင်းအရာက2009ခုနှစ်ကထိုင်းနိုင်ငံမှာဆိုတာတော့တက်တဲ့အကောင့်ထဲပေါ်ခဲ့တဲ့ G2G လို့ခေါ်တဲ့အစိုးရရှင်းတင်ပေါ်တဲ့ MOU ဟာဒါကံပွဲစားတွေကိုလောက်ကန်ခွင့်အပြည့်အဝပေးပြီးတော့ဒီချက်ချမှုလက်ချမှုတွေနဲ့အနာဘန်တွေနဲ့ပွဲစားတွေရဲ့ဈာထဲမှာဟိုပူပေါင်းပြီးတော့မှအစ်မတင်ပို့ရှင်းကိုအများဆုံးများများနဲ့လောက်ကြတာမဟုတ်လို့ဟော G2G လို့ပြောထားတာကနေ B2B လို့ခေါ်တဲ့ Business to Business အစည်းအဝေးရေးဆန်ဆန်ဖြစ်သွားတယ်။ဒါကြောင့်အလို့သမားတွေရဲ့ကံကြမ္မာဟာအစိုးရအမိခံပွဲစားလက်ထက်မှာရှိတာမို့လို့ငွေကြေးရောလုံခြုံရေးရောအလောက်ကန်အခွင့်အလမ်းတိကျမှုပါကြောက်ပြေသွားတဲ့အတွက်ထိုင်းနိုင်ငံထဲမှာကျွန်တော်တို့ဒုက္ခရောက်နေတဲ့လူသမားတွေအများကြီးရှိပါတယ်။ဒါအပြင်ကျွန်တော်ဟာစစ်တလပိုင်းကရန်ကုန်ဟိုဒီရန်ကင်းတင်တိုင်းကျောင်းကိုလူသမားဝန်ကြီးဌာနဖိတ်ကြားချက်ရအဲ့ဒီတုန်းကအစည်းအဝေးမှာလေးတင်ပြခဲ့တယ်ကျွန်တော်ရှေ့မှာပဲအဲ့ဒီ DG လို့ခေါ်တဲ့လူသမားညွန်ကြားမှုချုပ်ဦးမြောင်းလည်းရှိတယ်အဲ့ဒီဒီဝိဝိမှာကျွန်တော်ဝဟာယခက်ချင်းချင်းသုံးခဲ့တာရှိတယ်ဒါကတော့ကျွန်တော်ဟာဝဆူရကိုရောလုံနေကြတဲ့ agency တွေပါတက်ချိတ်လို့ရှင်မဟုတ်ပင်နဲ့ခင်ဗျားတို့အနေနဲ့ G2G မှောက်ရင်းနေတာကိုကျွန်တော်ကတက်မှတ်ပေးတဲ့လူတွေဖြစ်တယ်မှားနေတာထောက်ပြတာပဲဖြစ်တယ်ကျွန်တော်တင်ပြတာကိုဥကြောတောင်းကဒါပုံကိုရေးတက်ခိတ်တာလို့ထင်ပြီးတော့ပြောနေတာကျွန်တော်ကြားကြားရတဲ့အတွက်ခင်ဗျားတို့တိတ်ယုံကြည်စိတ်ချရတဲ့မှန်ကန်တယ်ဆိုတော့ demand data လို့ခေါ်တဲ့အလုပ်သမားခေါ်တာတောင်လောက်ကိုကျွန်တော်ရှေ့မှာမီဒီယာတွေခေါ်ပြီးတော့စစ်ဆေးပြပါဆိုတာကျွန်တော်ဒေါက်ဆန်းစုကြည်ရှေ့မှာကျွန်တော်ပြောနေခဲ့တယ်။ဒါကြောင့်မလို့ G2G အစိုးရချင်းတင်ပို့တဲ့လုပ်ငန်းရှင်ဖြစ်ဖို့တဲ့ကျွန်တော်အကြံကောင်းတစ်ခုပေးပါမယ်လို့အဲ့ဒါကတော့ဗာလဲဆိုရင် မြန်မာနိုင်ငံကနေပြည်ပကိုထွက်ခွာပြီးတော့အလုပ်လုပ်ကြမယ့်အလုပ်သမားတွေကိုဒိတ်ရိုက်ဆက်တင်ဖို့အတွက်အစိုးရကနေပြီးတော့အာမခံပေးတဲ့ဟိုဘဏ်တစ်ခုကိုဆက်သွယ်ရမယ်အဲ့ဒီဘဏ်ကနေပြီးတော့ရက်ကြီးကအုပ်ချုပ်သူတွေနဲ့အချက်အလက်တွေယူပြီးတော့မှဒီလုပ်သမားတွေကိုပို့မဲ့ပဋ္ဌာန်းကိုဘဏ်ကစိတ်ထုတ်ပြီးတော့မှအဲ့ဒီလုပ်သမားကိုပို့မယ်ပြည်ပကိုရောက်တဲ့အခါမှာလည်းပဲအစိုးရရှင်းပို့တာမို့လို့တန်ရုံနဲ့ဆက်သွယ်မှုလမ်းကြောင်းကတစ်ချက်အဲ့ဒီအလုပ်သမားတွေဝင်ဝင်ပြီးအလုပ်လုပ်တာတစ်ချက်ဘဏ်ကိုရောက်မှဖြစ်တဲ့အတွက်ငွေကြေးလေးယုံကြည်စိတ်ချရတယ်နောက်ပြီးတော့ဘဏ်တိုးလည်းပဲအဆင်ပြေမယ်နိုင်ငံတော်ကိုပြည်ပကဘာကအလုပ်သမားတွေတင်ပို့တဲ့ငွေကြေးအမောက်ဘလောက်ဖြစ်မယ်ဆိုတဲ့အတိအကျကိုလည်းရမှဖြစ်တဲ့ဒီစနစ်ကိုကျင့်သုံးရှင်းအားဖြင့်အလုပ်သမားတွေဖိနှိပ်ခံရမှုနဲ့တခြားအခွင့်အရေးရှုပ်ခံရမှုတွေရုံးနေပတ်တော့နိုင်တယ်ဆိုတဲ့အချက်ကိုနံပါတ်၁အနေနဲ့ကျွန်တော်
ဟုတ်ကဲ့ဥကြတော်ဥကြတော်ခဏလေးဥကြတော်ခဏလေးဥကြတော်ခဏကျွန်တော်ဖြတ်မေးပါရစေဆိုတော့ဥကြတော်တင်ပြတဲ့အချက်တွေကိုဒေါန်ဆန်းစုကြည်ကအသေးချာယူဆိုင်နားထောင်ပြီးတော့ဘယ်လိုတုံ့ပြန်စကားပြောပါသလဲ
ဒေါန်ဆန်းစုကြည်မှာတတိယဆရာတစ်ချက်ချီတွေ့တာတွေ့ရတယ်ဗျဘလိုလူမျိုးပဲဘလိုအလွန်မျိုးကလူပဲပြောပြောအခုအာရုံစိုက်ပြီးတော့နားထောင်တာတတိချမိတယ်အဲ့လိုပြောတဲ့အခါမှာဒေါ်စုကဒေါ်စုနဲ့လက်တကန်းလောက်အကွာမှာရှိနေတဲ့အလို့သမောဝင်ကြီးဦးသိန်းရှင်နဲ့အဲ့ဒီဘန္ဒာယီဝင်ကြီးဒီတပါးကိုသူကပြောတယ်ဒီပွဲစားတွေကတော့တော်တော်မတော်မတရားလုပ်နေတာလေကျမလည်းကြားနေရတယ်အဲ့ဒါကြောင့်မလို့ဝင်ကြီးနေတဲ့ဒါကိုမှတ်တမ်းနေထားပါဆိုပြီးတော့ပြောတယ်နောက်ပြီးတော့ငွေကြေးကိစ္စနဲ့ပတ်သက်တဲ့အတွက်လည်းပဲဒီဟိုဒီဟိုဘန္ဒာယီဝင်ကြီးနေတဲ့ဒါကိုမှတ်ထားပါဆိုပြီးတော့အဲ့ဒါမျိုးချက်ချင်းတုံ့ပြန်တာကိုကျွန်တော်အကုန်လုံးကြားလိုက်ရတယ်
ဟုတ်ကဲ့ပါဦးကျော်တော်ကျွန်တော်တို့ဥထုချစ်လေးလိုင်းမော်ရောက်ပါပြီဥထုချစ်လည်းပဲဒီကနေ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပွဲမှာပါတယ်ဥထုချစ်တို့ FED ကလည်းပဲတင်ပြခဲ့တာတွေရှိတယ်ဥကြောတောင်းတို့ကတော့ဥကြောတောင်းဘက်ကကုနာတင်ပြတာတော့ဥထုချစ်ကလိုင်းမမရောက်လို့ကြားလိုက်ရမှာမဟုတ်ဘူးဒါပေမဲ့ဥထုချစ်တို့တခန်းထဲရှိနေတယ်ဆိုတော့ဥကြောတောင်းတို့တင်ပြတာလည်းဥထုချစ်သိပြီးသားပါဆိုတော့ဥထုချစ်တို့ဥထုချစ်အနေနဲ့ကရောဒေါန်ဆန်းစုကြည်ကိုအဓိကအားဖြင့်ဘယ်အချက်တွေတင်ပြခဲ့ပါသလဲ
အဓိကအချက်တော့မလို့ကျွန်တော်တို့အနေနဲ့ကဒီမြန်မာအစိုးရအနေနဲ့ဒီရှစ်ကြောင်းဥက္ကမတွေကိုကာကွယ်ဆောက်ရှောက်ရေးမူဝါဒတရားကိုစေတကြရေးဆွဲနိုင်မှုကိစ္စကျွန်တော်တို့အဲ့ဒါတင်ကြားခဲ့ပါတယ်။နောက်ကျွန်တော်တို့ကနေပြီးတော့အကြံပြုထားတဲ့စာတမ်းကိုလည်းအဲ့ဒီအစိုးရကအခန်းထဲမှာပဲကျွန်တော်တို့ပေးခဲ့ပါတယ်။အဓိကအဲ့ဒီအကြံပြုစာတမ်းထဲမှာဘာတွေပါမလဲဆိုလို့ရှိရင်ကျွန်တော်တို့လည်းအစိုးရဟိုပါပေါ့နော်ဒီအတူအချင်းချုပ်ပေါ့အချင်းရသိမရတော့အချင်းချုပ်ပြီးတော့ကျွန်တော်ပြသခဲ့ပါတယ်။အဓိကအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပညာရေးကျန်းမာရေးအလုပ်သမားအခွင့်အရေးတစ်ခုနိုင်ငံသားပြောက်ဖြစ်ကြတဲ့အရေးကျွန်တော်မဲပေးတိုင်ပွင့်နေရအစားပါတဲ့အချင်းကတော့ကျွန်တော်ပြီးခဲ့တာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဒေါန်ဆန်းစုကြည်နဲ့တွေ့တာအဖွဲလဲတော်တော်များပါတယ်သူကိုယ်တိုင်ကလည်းပဲတခြားလူတွေနဲ့ပြောတာဆိုတာလည်းရှိတယ်ဒေါန်ဆန်းစုကြည်ကဘယ်မှာတွေ့တွေ့ဒီလူသမားတွေအရေးကိုပြောရဆိုတဲ့အခါကျတော့ဥထုချစ်တို့ဥကြောတောင်းတို့ဒေါန်ဆန်းစုကြည်ကိုလူသမားတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားလူသမားတွေနဲ့ပတ်သက်ပြီးတော့အခြေအနေအမှန်ကိုဒေါန်ဆန်းစုကြည်သိသွားအောင်ပြောလိုက်နိုင်ပြီလို့တည်တည်ချာချာယုံကြည်ကြပါပြီလားဥထုချစ်
ကျွန်တော်တို့အနေနဲ့ပေါ့နော်အကုန်လုံးကလေခေါ်ပါပေါ့အချင်းအတန်တရှိတဲ့ဆိုရင်လည်းကျွန်တော်တို့ကအဲ့ဒီအစီအစဉ်မသွားခင်မှာကျွန်တော်တို့နိစရာအဖွဲ့6ဖွဲ့ခုနှစ်ဖွဲ့ကျွန်တော်တို့ပေါင်းပြီးတော့ဘယ်လိုခွဲပြီးတော့တင်ကြမယ်ဆိုတော့ကျွန်တော်တို့ဒီစာဆွေးနွေးခဲ့ဖြစ်တာဒါကကျွန်တော်တို့အတွက်ဟိုကောင်းတဲ့ဟိုအခြေအနေဖြစ်သွားပါတယ်ကျွန်တော်အဲဒါမှမဟုတ်ကျွန်တော်တင်ကြပုံတွေကလည်းတစ်ဖွဲ့တစ်ဖွဲ့မတူဘူးပေါ့နော်အားလုံးကတော့အလုပ်သမားတက်တနာပဲဒါပေမဲ့ဟိုအလုပ်သမားတက်တနာဆိုတော့အများကြီးရှိတယ်ဆိုတော့ဒီအဲ့ဒါတွေတော့ကျွန်တော်ထင်ပါတယ်ဒေါန်ဆန်းစုကြည်အနေနဲ့တော့အလုပ်သမားတက်တနာတွေကိုတစုံတရာရှင်းရှင်းလင်းလင်းနဲ့ပြီးတော့ပြီးတော့သူဘာလို့ပြစ်နေဆိုတာလောက်ကိုတော့သူတေချာပြီးသွားပုံရတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဦးသူကြီးကျေးဇူးတင်ပါတယ်ကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်တွေစပြီးတော့ဆွေးနွေးကြရအောင်ပါပထမဆုံးကတော့ထိုင်းနိုင်ငံတဲကအုံဖြန်ဒုက္ခသည်စခန်းမှာကိုယ်တိုင်ရှိနေတဲ့ဦးတန်းထွန်းဦးတန်းထွန်းကဗာမြဆွေးနွေးကြပါတယ်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီနိုင်ငံတော်အတိုင်းနိုင်ငံတော်ဆန်းစစ်ကြီးလာမယ်ဆိုတဲ့အတန်ကြာတော့ကျွန်တော်ဒုက္ခတွေကတော့မြန်မာဝန်တန်ကြတာပေါ့ဝန်တန်ကြတဲ့ခါကျတော့ကိုပြောချင်တဲ့စကားတွေကိုပြောခွင့်ရလိမ့်မယ်လို့ကတော့မြန်မာယုံကြည်နေကြတယ်ယုံကြည်နေကြတဲ့ခါကျတော့လက်ရှိကျွန်တော်ဒုက္ခတွေဆင်းမှရှိတယ်ဒုက္ခတွေကနေခြင်းနဲ့လူရှိတယ်တွားခြင်းနဲ့လူရှိတယ်ပြန်ခြင်းနဲ့လူရှိတယ်နေတွားပြန်ဆိုတဲ့တိစ္ဆာကထိုင်းနိုင်ငံရဲ့အရေးမဲတော့အဖွဲ့ရဲ့မေဖလုံဝံရဲ့အဲရှေ့လူမင်းအနေနဲ့ဒီမှာလာပြီးတော့ပနာမအနေနဲ့လာရောက်တွေ့ဆုံသွားတာရှိတယ်အဲ့ဒီနောက်မှာ UNHCR ကနေပြီးတော့ဒုံးမဲ့ဆိုပြီးတော့60နဲ့4ချက်ပြတ်ခံခဲ့တဲ့အခါမှာ63ဝပါတဲ့63ဝသူပါခဲ့တဲ့အချက်လက်ကိုဒါကျွန်တော်တို့ကမပြောင်းကျင်တော့သူများမပြောင်းနိုင်တော့သူများကိုလည်းတတိယနိုင်ငံတို့ပို့ပြီးအစီအစဉ်စီပါဝင်ပြီးဖြစ်ကြောင်းဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒုက္ခတွေတော်တော်များများဒီအချက်လက်ကိုတင်ပြဖို့ပြောင်းလဲနေကြတယ်ဒီ နော်လေးတွေကြတဲ့အခါမှာဒေါအောင်ဆန်းစုကြည်အမိနဲ့ဈေးရှိထိုင်းနိုင်ငံရှိတာဝန်ရှိပုဂ္ဂိုလ်များကိုဒီဒုက္ခတွေရဲ့ဆန္ဒကိုပြန်ကြပေးဖို့အတွက်မိတ္တရခံဖြစ်ဖို့အတွက်ကျွန်တော်တို့အားကြိုးစားကြပါတယ်ဒါပေမဲ့ဆက်တော်ကမရခဲ့ဘူးနောက်တစ်ခါဒုက္ခတွေစကောင်းသွားမဲ့ခြေရံနဲ့တက်ပြဲသွားတယ်ဆိုတော့အခြေအနေကြောင့်ကျွန်တော်တို့ဒုက္ခတွေကတော်တော်များများစိတ်ပြက်လက်ပြက်ဖြစ်ကုန်ကြပါတယ
်ဟုတ်ကဲ့ပါဦးတန်တူ
ဒီဒုက္ခဟုတ်ကဲ့ဒီဒုက္ခတွေတော်တော်များများစိတ်ပြက်လက်ပြက်ဖြစ်သွားခဲ့တဲ့အခါမှာဒီလက်ရှိကြံရောက်ပြောင်းရောက်သွားတဲ့ဒေါံဆန်းစုကြည်ကိုလည်းကျွန်တော်ဒုက္ခတွေကပြောပြောပြချင်တာကတော့ကျွန်တော်ဒုက္ခတွေရေးတွေကိုလည်းပြင်မထားပါနဲ့လို့ပြောပြချင်တာပါခင်ဗျာ
ဟုတ်ကဲ့ပါဦးတန်တူကျွန်တော်တီးတဲ့လောက်ကတော့ကျွန်တော်လိုအပ်ရင်လည်းပဲဥထုချစ်တော်လကောင်ဥကြောဆောင်တော်လကောင်ပြည့်စွတ်ဆွေးနွေးပေးပါကျွန်တော်ဒီတလောက်ကတော့ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ကြားမှာပြောဆိုတာတွေရှိတယ်ဆိုတော့တရားဝင်သတင်းထုတ်ပြန်ချက်တွေကကျွန်တော်တို့သိရပါတယ်ဒုက္ခတဲ့စခန်းကိုသွားဖို့အစီအစဉ်ကလည်းပဲရဟယင်နဲ့သွားဖို့အစီအစဉ်တာမှာရာဒီဥရုဆိုလို့ဆိုပြီးတော့ခီးစဉ်ကိုဖျက်လိုက်တယ်ဆိုပြီးတော့ကျွန်တော်တို့သိပါတယ်တခြားအကြောင်းတွေတော့ကျွန်တော်တို့ကိုယ်တိုင်လည်းမသိပါဘူးဆိုတော့ဒီအခုဆွေးနွေးဘက်ကလည်းပဲလူသမားကြီးအဓိကဖြစ်သွားပြီးတော့ဒုက္ခတဲ့စခန်းမသွားပြတဲ့အတွက်ဒုက္ခတဲ့အရေးနဲ့ပတ်သက်တဲ့သူကလည်းမပါဘူးဆိုတော့ဥထုချွတ်တို့ဥချွတ်တောင်းတို့ဒေါန်ဆန်းစုကြည်ကဒုက္ခတဲ့ရေးနဲ့ပတ်သက်ပြီးတော့ပြောတာဗာများကြားတာရှိပါလေဥချွတ်တောင်းအရင်ပြောပါ
ဥရှင်မှာတော့သူပြောတော့တာတော့မတွေ့ရဘူးကသတင်းတွေလိုရတာနေပြီးတော့အလို့ဒီဒုက္ခစေပြန်လေလက်ခံရေးအတွက်ကိုဟိုဒီတော့ဒီမြန်မာဖက်ကနေပြီးတော့ဟောကြီးကြီးမားမားလောက်ရမယ်ဆိုတဲ့သတင်းအချက်အလက်ပဲကျွန်တော်တို့သိရတယ်ဗ
ျဟုတ်ကဲ့ဥထုချွတ်ကရောဗာများထူးထူးခြားခြားသိရလဲ
ကျွန်တော်နေနေပေါ့နော်အဲ့ဒီမှာရှစ်တန်းလို့တမကြီးကိုစောင့်ချက်နေရပေါ့ဒီကင်းရင်ဖက်ကြီးရလေအဲ့ဒီကင်းရင်ဖက်ကြီးကကိုယ်တည်းပြောင်းမိရတယ်တော့ကျွန်တော်ရှားလိုက်ပါတယ်အဲ့ဒုက္ခတွေတွေကတချို့ကြတော့ဟိုနိုင်ငံသားကိုမတော်ဘူးတချို့ကြလည်းဗမာကြီးပြန်မှုလည်းအစီအစဉ်မဖြစ်ဘူးခိုင်းထဲမှာဟိုဇန်ဒီပဲဒုက္ခတွေလည်းရှိတယ်သူတို့ပြန်လို့ရှိရင်လည်းဟိုမှာသူတို့မှအိမ်အောင်လို့စဉ်းနေမရှိတော့ဘူးပေါ့တချို့သူဇာတိတော့မရှိတော့ဘူးဆိုတဲ့အနေအထားလေးပြောပြတယ်ကျွန်တော်ဒေါက်တာဆီကြီးလည်းခြေလိုက်ပါတယ်ဟုတ်ပါတယ်တချို့ဒုက္ခတွေတွေကသူတို့ပြန်မှုရောတော့မရှိတော့ဘူးဆိုတော့အမျိုးရှိပါတယ်။ဒါကြောင့်မလို့တို့အနေနဲ့ခိုင်းစိုးရနေတော့တစုံတရာဆွေးကြည့်ထားတယ်။ဟိုဘက်ဒီဘက်ပူပေါင်းဆောင်ရွက်နေပေါ့နော်။ဒါလို့တော့အစိုးရကျွန်တော်ပြောသလိုဒီနေ့ကတော့ကျွန်တော်ကရှစ်တောင်းပဒမကြီးကိုပဲအဓိကဦးစားပြီးတော့ရှစ်တောင်းပဒမကြီးကိစ္စတော့ပဲကျွန်တော်ကတိတိယောက်ထဲထဲဝင်ဝင်ဟိုဆွေးနွေးခဲ့ဖြစ်ပါလေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ထိုင်းနိုင်ငံရောမြန်မာနိုင်ငံဒုက္ခတွေများအကြီးကလည်းပဲမသေးတဲ့ကိစ္စနှစ်နိုင်ငံအကြားမှာကာလတာရှည်လက်ခဲတင်းလင်းဖြစ်နေတဲ့ကိစ္စဆိုတော့ဒီကိစ္စကိုလည်းပဲလက်ရှိအစိုးရအနေနဲ့မေ့ထားမှာမဟုတ်ဘူးလို့ကျွန်တော်ကတော့ကိုယ်ပေါ်တာအဲ့လိုယူဆမိပါတယ်။နောက်ထပ်ဆွေးနွေးမယ့်အတူတူဖိတ်ခေါ်ပါမယ်။နခွန်ပတ်တွန်ကကိုအောင်ဘန်းကိုအောင်ဘန်းဗာများဆွေးနွေးကြပါလေ
။ဟုတ်ကဲ့ကြားပါတယ်။ဗာမျိုးဆိုရင်မြန်မာတန်ယုံရဲ့အကူအညီပုံမှာပြောချင်တာကတော့တန်ယုံဆိုတာကကြည်ပေါ့နော်။ခုနိုင်ငံအဲ့ဒီနိုင်ငံမှာရှိတဲ့မိမိတို့ရဲ့နိုင်ငံချစ်ကြည်အဲ့ဒီနိုင်ငံမှာရှိတဲ့မိမိတို့ရဲ့နိုင်ငံသားကိုကာကွယ်တောက်ချောက်ရမယ်ဆိုတာကိုသိထားပါတယ်ခင်ဗျာ။အရေးကြီးတာကထိုင်းရဲဒီပေါ့ခင်ဗျာထိုင်းရဲဒီမှာကျွန်တော်တို့ဒီမှာ passport ရှိတယ်ဝတ်ပါမရှိတယ်တို့ရဲ့အလုပ်လုပ်ခလုပ်လုပ်ခွင့်ဝတ်ပါမရှိတယ်၃လတစ်ချိန်ကျွန်တော်တို့အခွင့်ဆောင်ရပါတယ်ခင်ဗျာအဲ့ဒီခါမှာကျွန်တော်မဟာချိုင်အောင်သွားခဲ့ပါတယ်ခင်ဗျာ၅ချိန်နဲ့မနဲ့ပြိဖတ်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့ဒီခါမှာထိုင်းပြိကပေါ့လာခဲ့တို့ရုံးကိုလိုက်ချက်ပါအောင်ဝတ်ပါမရှိတယ်ပတ်ဖို့ရှိတယ်အပြည့်ဆုံးရှိတယ်ထန်လဲခဲ့ပါအောင်ဆိုကျွန်တော်လဲပါပါတယ်ခင်ဗျလဲဝါတဲ့အခါကျတော့ဘယ်လိုပဲအဲ့ဒီပလက်ယုံသွားဖို့ကိုယ်စိတ်နဲ့ကိုယ်သွားရတယ်ခင်ဗျဆိုင်ငယ်ရှိပြီးတော့သွားပြီးတော့ခိုးရောက်လို့ရှိရင်နင်းပြရလဲအဲကျွန်တော်ကတော့နှုတ်ပထုံးอ่ะအဲရတီဘာလဲလောက်တာလဲဟု
တ်ကဲ
့ဟိုကျွန်တော်အလဲလာတာပေါ့အဲ့ဒီခါကျတော့လက်ကအမင်းတတိကိုခေါ်ဆိုတော့ကျွန်တော်တတိယနောက်ဖို့တော့အဝေးကြီးအဲ့လိုမလာနိုင်ခင်ဗျာအဲ့ဒီခါကြလို့ရှင်တတိခေါ်ဆိုတတိဖုံးဆက်တတိရတော့အဲလာမဲကြာမဲအဲ့လိုဖြစ်တဲ့ခါကြတော့သူတို့ကအဲနင်းနေမိုးချုပ်တော့တတိမလာနိုင်ဘူးလက်နိုင်တော့အဲမင်းတို့ပတ်စံပေးရင်တွားရမယ်ပတ်စံမပေးရင်မတွားရဘူးအဲ့လို
ဟုတ်ကဲ့ကိုအောင်ဘတ်ကျွန်တော်လည်းပဲထိုင်းရအဲ့ဒီအခြေအနေခက်ခဲတွေကျွန်တော်နားလည်ထားတာသိထားတာရှိပါတယ်ဆိုလိုတော့ကထိုင်းရတွေရဲ့လှုပ်ဆောင်မှုတွေဆိုတော့ကိုအောင်ဘတ်ပြောချင်တာကဒီကိစ္စမျိုးတွေမှာထိုင်းနိုင်ငံမြန်မာတန်ယုံအနေနဲ့အကူအညီပေးစေချင်တာလား
ဟုတ်ကဲ့အကူအညီပေးသိချင်ပါတယ်ဒါပေမဲ့အများစုမြန်မာတန်ယုံကအများစုရှိနေတာပြဿနာတစုံတရာဖြစ်လာပြီဆိုလို့ချင်းဘယ်လိုကူညီဖြေရှင်းမလဲပေါ့နော
်ဟုတ်ကဲ့
အသိပညာပေးသင့်ပါတယ်အခုကအလုပ်သမားကြီးအဖွဲ့တီးရတော့ အလုံးလုံးနေပြီးမြန်မာတန်ရုံးကညီနေတယ်လို့ပဲလို့ခံစားရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအမန်ကျေးဇူးတင်ပါတယ်ကိုထုချေကိုကျော်တောင်းဒေါ်ဆန်းစုကြည်ဒီခုနလူသမားအဖွဲ့အစည်းတွေနဲ့ဦးထုချေတို့ဦးကျော်တောင်းတို့တွေ့တဲ့အချိန်မှာပြောတဲ့ဗီဒီယိုကျွန်တော်ကြည့်ရပါတယ်အဲ့ဒီမှာဒေါ်ဆန်းစုကြည်ကတင်ပြတဲ့အချက်အတော်များများကိုတင်ပြတဲ့ကိစ္စအတော်များများကိုသူကတန်ရုံးတာဝန်ရှိသူတွေနောက်တခါသူပေးမှရှိနေတဲ့လူသမားဝန်ကြီးဌာနဝန်ကြီးသူလှည့်လှက်ပြီးတော့ဒါလုပ်ပေးရမယ်ဒါမှထားပြီးပါစသည်အပြင်သူပြောတာကျွန်တော်တွေ့ပါတယ်ကျွန်တော်ကြားပါတယ်ဆိုတော့မြန်မာတန်ရုံးကနေပြီးတော့တာဝန်ယူလုပ်ပေးရမယ့်ကိစ္စအတော်များများကိုသူပြောသွားပါတယ်တန်ရုံးကိုတာဝန်ပေးသွားတယ်ပေါ့နော်တန်ရုံးကဒါတွေလုပ်ရမယ်ဆိုတဲ့အခါကျတော့အခုကော်မန့်ဆွေးနွေးတဲ့ချက်အထဲမှာလည်းပဲတန်ရုံးရဲ့အကူအညီလိုတယ်တန်ရုံးကလူသမားတွေအလွယ်တကူဆက်သွယ်မှုစသည်အပြင်ဒါတွေပေါ့ဆိုတော့ကိုဦးထွေးချစ်တို့ဦးကျော်တောင်တို့ဆိုတာဒီမြန်မာတန်ရုံးနဲ့လည်းပဲတော့ဆက်ဆံလာရတယ်လို့ဆိုတော့မြန်မာတန်ရုံးဒီဒီအလို့သမားအရေးကိုတကယ်ပဲလုပ်ပေးနိုင်စွမ်းရှိရလားဦးထွေးချစ်
ဟုတ်ကျွန်တော်အနေနဲ့ဆွေးနွေးလို့ရှိတယ်ကျွန်တော်လည်းအများအားဖြင့်သူတို့ပြောနေတာရှိပါတယ်ဒီမှာဒီသူတို့နဲ့လုတ်သေးတိုင်ပေးနေတဲ့စိတ်ရှိတော့မှပဲတချို့ကြတော့ရှင်သူတို့ရဲ့ကောလူအင်အားစက်ပလာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်ဘတ်ဂျက်ရထားတဲ့တွေပေါ့ဒါကြောင့်မဒေါ်ဆန်းစုကြည်ကိုနိုင်ကပဲကျွန်တော်တို့ဒီအရက်ဖက်အဖွဲ့ကြီးတွေကိုဒီကြက်ရထားရတာရှိတယ်ဒါကြပြန်နေပါလေကျွန်တော်တို့အနေကျသူတို့အကူအညီပေးဖို့တန်ရုံးကလိုအပ်လို့ရှင်အဲ့ဒါတွေကဆိုကျွန်တော်တို့ပြောတာရှိပါတယ်ဆိုလိုချင်တာကတော့တန်ရုံးတွေနဲ့ကလုတ်သေးခြင်းတော့မှပဲလက်ရှိတန်ရုံးမှာရှိတဲ့အဖွဲ့ကြီးပုံရှိသေးရအခုလုံးဒီတန်းနဲ့ရှိတဲ့ညီမတွေကိုတော့အကာအကွယ်ပေးဖို့ဆိုတော့လောလောဆယ်မဖြစ်နိုင်ဘူး။ဒါကြောင့်မလို့ကျွန်တော်တို့ကလည်းဟိုဒီအစိုးရကိုတင်ပြအကြံပေးထားတဲ့စာတမ်းမှာလည်းကျွန်တော်တို့ကအစိုးရကဘတ်ဂျက်တသမတ်ရထားပါပြီးလို့ချင်းလိုအပ်တဲ့ကော်မတီကိုစဉ်းစားကြဖွဲ့ပါနောက်ပြီးလို့ချင်း24နာရီပေါ့ဗျာဟိုစာပေပေးနိုင်တဲ့အဲ့လိုမျိုး one stop service တွေကဟိုထားပေးပါကော်မတီတွေဖွဲ့ပါဟိုရှင်းလင်းတွေငားပါအဲ့လိုမျိုးဒီကျွန်တော်တို့အကြံပေးထားတာရှိပါတယ်အဲ့လိုမျိုးကျွန်တော်တို့ပြောတဲ့အကြံတိုင်းကလက်လက်ရှိဒေါက်တာဆူဂျီတို့အစိုးရကစင်းကြလုံးမယ်ဆိုလို့ကျွန်တော်အစိုးရကျွန်တော်ညီကိုတွေပြောတဲ့အဲ့ဒီအလို့သမားအဲ့ဒီတက်ပနာလေးတွေဆိုတာဒါဟိုဝိုင်းပြင်ဆင်လို့ရမှာပါကျွန်တော်ဒီနေ့မှလည်းအလားတူတက်ပနာမျိုးတွေကိုဒေါက်တာဆူဂျီကိုပြောကြတဲ့အလို့သမားကုသရေတွေလည်းအများကြီးရှိခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျဦးကျော်တောင်းလည်းပဲတန်ယုံနဲ့အများကြီးဆက်ဆံခဲ့တဲ့လူပါတန်ယုံဘက်ကပြီးခဲ့တဲ့အချိန်ကာလအတွင်းမှာတော့ဦးထွေးချစ်ပြောသလိုမျိုးလူဝင်ရအရောငွေကြေးရရောမလုပ်နိုင်တာတွေရှိတယ်။အခုဒေါန်ဆန်းစုကြည်ကိုလည်းလာသွားတယ်၊မှားသွားတယ်။နောက်တစ်ခါဒီဗန်ဒိုင်းဝန်ကြီးဌာနကနေပြီးတော့ခုနကစကပြန်ကိစ္စဆိုရင်ဗန်ဒိုင်းဝန်ကြီးဌာနကနေပြီးတော့ဟလာရံပုံငွေတို့ဘာလို့အဲ့လိုပြောသွားတာတွေကျွန်တော်ကြားရပါတယ်။ဦးကျော်တောင်းကိုယ်တိုင်ရဲ့မျှော်လင့်ချက်တန်ယုံကဒီထက်ပိုပြီးတော့ကောင်းကောင်းထိထိရောလှုပ်လာနိုင်လိမ့်မယ်လို့ဦးကျော်တောင်းကိုယ်ကမျှော်လင့်ချက်ရှိလား။
ဒါကတော့ကိုသူရှိပြောတဲ့ပုံစံမျိုးအတိုင်းပါပဲလူအင်အားကအရန်နေတယ်နောက်ပြီးတော့အဲ့ဒီလက်ရှိရောက်နေတဲ့လုံသမတန်ရာရှိတွေနဲ့ပဲပြောပြောအဲ့ဒီရဲ့ဒီတန်ယုံကြီးကတန်တမန်တွေနဲ့ပဲလူအင်အားနဲ့ကိုလည်းမမြတ်ဘူးဆိုတဲ့စကားကိုပြောတယ်ဒါလက်တွေ့လေးကြားတယ်သို့တော့ကျွန်တော်တို့ဒီ2010နောက်ပိုင်းမှာတော့ဒီတန်ယုံတွေမှာလုံသမကူကြီးစောင့်ရှောက်ရဲ့ကောဆိုပြီးတော့တန်မကြီးတွေဥဆောင်ပြီးတော့ဖွဲ့တဲ့အထက်မှာကျွန်တော်တို့ပါဝင်ခဲ့တယ်အဲ့ဒီကဘာအကျိုးများတွေတခုရလာလဲဆိုတော့အလုသမားတွေအတွက်ကျွန်တော်တို့ကတန်ယုံကလှုပ်လိုက်ပါတယ်တန်မကြီးကိုတည်င်းပို့ပြီးတော့သွားလာလှုပ်ရှားတဲ့အချိန်ခါမှာဥပမာကျွန်တော်တို့ရဲ့နီးစပ်ဆုံးဖြစ်ဘာခဲဆိုလို့ရှိရင်ကျွန်တော်တို့ပလိတ်တွေဖမ်းနေတာနောက်ကကားနဲ့မော်တော်ဆိုင်ကနဲ့လိုက်ပြီးတော့မှဗူဂျိုရိုက်တယ်မေးလျှောက်တကြောမှာဖမ်းတာတွေကိုဓာတ်ပုံတွေဗူဂျိုရိုက်တယ်ရိုက်ပြီးတော့မှတန်ယုံကအတွင်းဝင်အဆင့်အရာရှိတယောက်နဲ့သွားပြီးတော့မှရေးဌာနချုပ်ကိုသွားပြီးတော့တိုင်းတယ်ဒါနဲ့ပုံစံတစ်ခုကပါရှိလဲဆိုတော့ထိုင်းနိုင်ငံမှာချက်ချင်းရေးယူဆောင်ရဲ့ချင်းမရှိဘူးကျွန်တော်တို့ဒီဘက်ကပြင်ပဖွင့်ကြည့်ရပြီဖြစ်စေတိုင်းဝန်ကတချင်းဒီထိုင်းစွာကိုတင်ပြတဲ့အချက်လက်တွေဖြစ်စေချက်ချင်းတော့ရေးယူဆောင်ရတာမရှိဘူးဆိုတော့ဒီပလိတ်ဖန်နေတာတိုးတော့ဒီတယောက်မေးတဲ့အချိန်မှာပါလာဟိုမဟာချန်လေးပြောသေးတာမဟာချန်ကအဆိုးဆုံးဒုတိယဘဏ်ကတတိယကမေး
ဟုတ်ကဲ့ဆိုတော့
ကိုတို့တာက
တိုက်တဲ့
ထိုင်းနိုင်ငံအနှံ့ပြောကမြန်မာနိုင်ငံကိုပြန်တဲ့ပတ်စုပ်ကင်သွားတဲ့အလုတ်သမားတိုင်းကမင်းဆောက်တောင်ကျော်လန်းတစ်ချောင်းမှာဆိုက်ဆံပေးရတယ်။
ဟုတ်ကဲ့ဦးကျော်တော်အဲ့တော့
ဘတ်ဒီပတ်စုပ်တွေမရှိတဲ့အလုတ်သမားတွေက DKB ဂိတ်ကြီးကိုထိုင်းလာဝကကပို့လိုက်တာကနှစ်ပေါင်း20-30လောက်ရှိပြီ။အဲ့ဒါ
ဦးကျော်တော်ကျွန်တော်နည်းနည်းဖြတ်ပေးပါရစေ။ဆိုတော့တန်ယုံအနေနဲ့ဒီထက်ပိုပြီးတော့ကောင်းလာအောင်လုပ်နိုင်မယ့်အလားအလာအခြေအနေရှိသလားဦးကျော်တော
်လက်ရှိလူရနဲ့တော့မဖြစ်နိုင်ဘူး။ပြည်သားငွေရမငွေတရားမရှိတဲ့တော့မဖြစ်နိုင်ဘူး။
ဆိုတော့အဲ့ဒီအချက်ကိုရောဦးကျော်တော်ဦးထူးချေဒေါန်ဆန်းစုကြည်ကအဲ့ဒီလိုအပ်ချက်ကိုရောတိတိချာချာသိရှိနားလေသဘောပေါက်သွားပါရလားဦးထူးချေ
ကျွန်တော်ထင်တာတော့သိရှိပါမယ်ကျွန်တော်ပြောသလိုပါပဲကျွန်တော်တို့ကအကုန်လုံးကိုခြုံပြောတယ်နောက်ကျွန်တော်တို့လည်းမေးတယ်ပြည်နိုင်နဲ့ပတ်သက်တဲ့ကိစ္စပေါ့အကြီးကတော့ကျွန်တော်တို့ရမုံငွေရောတုံတော့နေတာအဲ့လိုမျိုးတွေမေးတာမေးသွားတယ်ဒါပေမဲ့ကျွန်တော်တို့ကတော့စောကရဲ့လုံနေတာရှိတယ်ဒါပေမဲ့ကျွန်တော်တို့နဲ့မိတ်ဆက်အဖွဲ့ကြီးတွေမှာမလွတ်တဲ့အခြေအနေမျိုးတွေရှိတယ်လို့ပြောတယ်အဓိကကျွန်တော်အနေနဲ့အစောလိုမျိုးလက်ရှိအစိုးရကတကယ်စိတ်ပါဝင်စားစွာနဲ့အလုပ်သမားရေးကိုဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတစ်ချက်ဘဏ္ဍာငွေကြေးတွေကလည်းအရေးကြီးတယ်လို့တစ်ချိန်တည်းမှာပဲကျွန်တော်တို့ရှင်းပေါင်းသမားအရေးဆောင်ရွက်နေတဲ့အဖွဲ့ကြီးတွေနဲ့တို့စနေတကျကျွန်တော်တို့ပူးပေါင်းဆောင်ရွက်တဲ့ ကျွန်တော်တို့ကလည်းအစိုးရကိုကျွန်တော်တို့ကလည်းတက်မယ်တဲ့ဘက်ကပေါ့ပြီးခဲ့တဲ့အစိုးရတွေကကျွန်တော်တို့တက်တဲ့ဘက်ကကူညီပြီးတော့ပူပေါင်းဆောင်ရွက်ခဲ့တယ်။ဒါဖြစ်လို့ရှင်းပေါင်းကတမားရဲ့မျက်နှာကိုထောက်ပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံကျွန်တော်တို့မှရှိတဲ့ရုပ်ဝတ္ထုကျွန်တော်တို့မှရှိတဲ့လူအင်အားတွေပါသုံးပြီးတော့ကျွန်တော်တို့ကကူညီပေးမယ်။အစိုးရကတော့ဒေါ်လာစုကြည်နဲ့လက်ဆောင်ခဲ့တဲ့လူမျိုးပဲဒီဘာသာပြန်ကိစ္စဗိုလ်လန်တီယာကျွန်တော်တို့ကဘာသာပြန်နဲ့အဖက်ပါရှိတယ်။ကျွန်တော်တို့ရှိမှလည်းထိုင်းနိုင်ငံရဲ့စေယုံတွေတရားရုံးတွေရသခန်းတွေမှာကျွန်တော်တို့ဒီကဘာသာပြန်တယ်ပတ်လို့လုပ်ပေးနေတာရှိပါတယ
်။ဟုတ်ကဲ့။
ဒါမလို့အစိုးရကသာစနေတရားနဲ့ပြူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့အများကြီးကျွန်တော်တို့ပြောနေပါတယ်ဒါအလုပ်သမားတွေတို့လုပ်ကြရ
ဟုတ်ကဲ့
ဟိုဆောက်ဝါသာကူညီဆောင်ရွက်ပေးနိုင်တယ်မလို့
ဒုစရာတွေအများကြီးရှိသေးတာပေါ့နော်ရန်ကုန်မြို့ကတည်းကဆွေးနွေးမယ်တော်တော်ရှင်တူပြီးခေါ်ပါမယ်ဦးကျော်လင်းဦးကျော်လင်းရန်ကုန်မြို့ကနေပြီးတော့ထိုင်းရောက်မြန်မာနိုင်ငံအလုပ်သမားများအရေးဘာများဆွေးနွေးကြပါသလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာပမာပြည်ပါကျွန်တော်တို့အရင်တော့အခြေအနေနဲ့မတူဘူးပေါ့ဗျာအခုဆို job opportunities ပေါ့အလုပ်ကန်ရှားပါမှုအလုပ်ကန်ခွင့်လိုင်းရှားပါမှုရေဝင်ဝင်မလောက်ငှမှုရေအဲ့ဒီပြဿနာတွေကနိုင်ငံရေးဆောက်ထွက်တာပုံများလာအဲ့တော့ခုနတနေ့ကဒုက္ခတွေတူပြောသလိုပေါ့ဗျတက်တဲ့နိုင်ငံတော်လို့ရရင်လည်းသွားမယ်ဆိုတာအဲ့တော့ကျွန်တော်တို့အရင်တော့ဗမာပြည်ရဲ့ပတ်စံနဲ့ပြောရင်ကျွန်တော်တို့ငွေတစ်ချက်က၄ဘတ်ခွဲရှိကြတာအခုတော့ကျွန်တော်တို့ငွေကလာဒီ35ချက်ကမှတစ်ဘတ်ရှိလာဆိုတော့အဆက်150လောက်တက်သွားတယ်အဲ့တော့ကျွန်တော်တို့ကဘာလို့လဲငွေကြီးချောင်းဒီကျွန်တော်တို့ဘက်ကအားကိုးနေရတဲ့အချိန်နဲ့တွားကြတဲ့လူတွေအလုပ်ကန်ရှာပွေးတဲ့လူတွေမနေဘူးပြည်တွင်းမှာလေယာဉ်ရတဲ့အမျိုးမျိုးအမှတ်ခံချက်မရှိဒီကြတဲ့အလုပ်ကန်နေရတဲ့ဘက်ကကျွန်တော်အခွင့်အလမ်းမဖန်တီးနိုင်အဲ့ဒီခက်ခဲတွေကကျွန်တော်အများဆုံးဒုက္ခတွေတွေသူပြောနိုင်ငံခြားရောက်တဲ့ဒီရှေ့တော့အလုပ်သမားတွေများသွားတဲ့အချက်ပါအခုကတော့အရေးအမှားလေးပဲရှေ့တော့အလုပ်သမားတွေကဒုက္ခတွေရည်ရမဟုတ်ဘူးပုံမဘက်ကဂျော့ဖ်ပေါ်ရဘက်ကလိုက်တခုတွေသူတို့ပြောကြတဲ့လူတွေမနေဘူးအဲ့တော့ကျွန်တော်အဲ့ဒီကိစ္စကိုနိုင်ငံတော်ကြီးကနေပြီးတော့မိနိုင်ငံဖွံ့ဖြိုးအောင်လူရင်းထဲမှာဒီတိုင်ုံနေတာတော့ပြောမယ်ဆိုရင်နိုင်ငံကူးလက်မှအရာတော်နေမိမိနိုင်ငံအချုပ်ချာအားလားသူတို့ကအပြစ်နိုင်ငံဦးလက်မှတ်ကိန်းတွေကိုသူကာကွယ်ရတာဝင်ရှိဒါပေမဲ့မိမိနိုင်ငံရဲ့ဂုဏ်သိက္ခာတိတ်တက်လို့ရှိရင်ဒီဆက်ဆံတဲ့နိုင်ငံကအသိလေးစားဖို့ရှိတယ်ဥပမာလဲကျွန်တော်တို့ဗမာပြည်မှာရှိတဲ့အမေရိကန်ဧည့်သည်တို့ဒုက္ခရောက်တာနဲ့ကျွန်တော်မသိချရတဲ့တောင်းတွေရောအဲ့ဒီဒီဒုက္ခရောက်တာနဲ့မတူဘူးဗျာအဲ့တော့ကျွန်တော်တို့ဗမာပြည်ရဲ့တိတ်ခါကိုတက်ဖို့အတွက်ကျွန်တော်နိုင်ငံဖွံ့ဖြိုးမှုနဲ
့
ကျွန်တော်နိုင်ငံကုလားကိုလည်းရှိကာလောအဆောက်အအုံတွေသူတို့ရဲ့အင်အားတွေနဲ့နိုင်ငံတကာလေးစားလောင်အောင်ကျွန်တော်တို့တွေကအခြေအနေကောင်းရင်တောင်းတွေအင်အားတွေမြင့်လာရင်ဒီဒုက္ခ
โอเคอุจลินดูชิมาบีนอกตะหยอกก็จนตะคาเรนอกตะหยอกซุนิบุตะคาเรเฟคขอบามะเปียมิวกากูตินเทวินกูตินเทวินซุนิบา
โอเคลุงก็ไทยနိုင်ငံตั้วได้นี่ก็อกงก็มาเลยเราก็เปียวขึ้นได้แต่เนี่ยติดเลยพอไทยနိုင်ငံวินิจฉัยได้ตัวก็เลยไปกาเทียมเนี่ยแล้วก็ชื่อติมาว่าตะชาอาชีพในงานนี้กูก็มีมาตั้วไปเนี่ยไอ้ที่เราดูก็เลยอนาคตอาชีพในทางนี้ยินตั้วได้ตัวดูแล้วก็บ่ก็ล้าได้มาแต่นี่ကျွန်တော်တို့ကတော့သူ့ဆံရတယ်ကွာပြီးတော့သူ့ကြောင့်ခံနေကြရတာကျွန်တော်တို့လည်းဆရာမကလည်းမပြောဘူးသူကဧည့်သည်တွေလို့ပြောတယ်ဗျာအဲ့ဧည့်သည်တွေရဲ့စကားကိုကျွန်တော်တို့အဲ့ဒီတိုင်းနိုင်ငံရဲ့လူတွေကသိတယ်နားတယ်တော့မဟုတ်ဘူးလေဗျာအဲ့လိုဆိုတာကဘောရင်းမဟုတ်ဘူးတနည်းပါကိုယ့်အကျင့်ရမယ်ပေါ့ဒီကိစ္စကတော့မြင်တယ်လေအဲ့တော့သူကဟိုဒီတော့ကနေချင်းနဲ့ချင်းနေကြတယ်ဒီကစားပြီးတော့လိုက်ချင်းမမဟုတ်ဘူးလောက်ကောင်ကလည်းဝင်သွားပြီးတော့အများဆုံးပေါ်များတော့လုတ်ပြီးတော့ကိုယ်နိုင်ငံကကိုယ်နိုင်ငံပြန်ပေါ်နိုင်အောင်ပဲဒီစူးစမ်းမှာပဲတော့ဆိုနေတော့ तू ကနေချအောင်လို့ပြောတော့လေနေချအောင်နေချဆိုတဲ့သဘောပဲဒီအဲ့တော့အားလုံးအားမလဲကြပါနဲ့အမေရောက်ပြီဆိုရင်ကနာတို့အတွက်ညနေချက်တည်းအများကြီးဓာတ်ဒါပေမဲ့အချိန်တစ်ခုတော့ပေးရမယ်လို့ထိုင်နိုင်ငံရောက်တဲ့ကျွန်တော်ဒီကိုတွေကိုကျွန်တော်မော်မားလေးကိုပြောလိုက်ဒီပန်ချားခြင်းပါလေဗျာဆားတော့အရင်မစောကြပါနဲ့တက်တယ်ဆိုကောင
်းဟုတ်ကဲ့ပါကုတင်ထေဝီထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေကိုတင်ထွေးဝင်ပြောတာကြားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့စီကို Facebook နဲ့ပို့ပြီးဆွေးနွေးကြတဲ့အထက်ကကျွန်တော်တွေ့တာမှာအကြောင်းအရာ၄ခုပေါ့ပထမဆုံးအတူတစ်ခုကတစ်ခုတည်းတိကျဖြစ်နေတာကတနေ့ဘတ်300ဆိုတာလိန်တာလို့ပြောခြင်းတယ်တဲ့ဆိုတော့ဦးတူချီဦးကျော်တောင်းဒေါ်ဆန်းစုကြည်ကထိုင်းနိုင်ငံကနေပြီးတော့လူသမားတွေကိုတနေ့ကိုဘတ်300ပေးမယ်တကယ်ကဘတ်300မရနေဘူးရမနေဘူးဆိုတဲ့အချက်ကိုဒေါ်ဆန်းစုကြည်တိတိကျကျတိသွားပါသလားဦးကျော်တောင်း
အဲ့ဒီငွေကြေးကိစ္စနဲ့လည်းကျွန်တော်တို့အတင်ပြဖြစ်ပါတယ်လက်ရှိအခြေအနေကလည်းပဲထိုင်းနိုင်ငံတည်းမှာနေရာတိုင်းမှာမရဘူးဗျဒီနေ့တော့ကျွန်တော်တို့အရှင်ရရရင်ရတယ်လားစောစောကိုသူရှိပြောတယ်လို့ကျွန်တော်တို့ကောင်းစီလေးတွေခွေးပြီးတော့တော်တော်ကြီးကိုတင်ပြနိုင်တယ်ဗျအ
ချင်း
တွေတော်များများကိုဟိုတောင်ဆန်းစုကြည်ခြုံငုံပြီးတော့ပြီးသွားရတယ်လို့ကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့ဒီတဲမှာတော့ပန်းရောင်လက်မှတ်ပေါ့လေပန်းရောင်ဘတ်ကိစ္စပြောထားတာရှိတယ်ဗီဇာကိစ္စပြောထားတာရှိတယ်နောက်လေကျွန်းလူတက်မှုကိစ္စကျွန်တော်တို့စီကိုမေးထားတာရှိတယ်အမှန်တရားပြောင်းပြောပြပါမန္တရားတိုင်းဆောင်ရပြီးအောင်ပြောပြပါစသည်အပြင်ပြောထားတာရှိတယ်ဆိုတော့လေကျွန်းလူသတ်မှုကိစ္စနဲ့ပတ်သက်ပြီးတော့ရောဦးတုချေလွန်ဆန်းစုကြည်ဘာပြောပါသလဲ
ဟောအဓိကတော့ပေါ့နော်ကျွန်တော်အနေနဲ့ကတော့ဒီလေကျွန်းကိုကျွန်တော်ရောင်းနဲ့ပတ်သက်တဲ့အခါလေးတွေတော့ကျွန်တော်တို့နည်းနည်းလေးပဲမိတ်ဆက်ပြီးတယ်ဒါပေမဲ့ကျွန်တော်ကိုစိန်ကြီးဆိုတဲ့အဲ့ဒီကအလုပ်သမားရေးဆောင်ရတဲ့ဟိုခေါင်းဆောင်တယောက်လည်းပါပါတယ်သူကတော့ပြီးခဲ့တဲ့အပတ်ကမှဟိုလေကျွန်းကကလေးတွေကိုသွားသိခဲ့တဲ့သူတယောက်အနေနဲ့သူကလေကျွန်းကကလေးတွေမှာလိုက်တဲ့အိစ္ဆာလေသူ ပြောတာရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့အခုလုံးဝဒီနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာဒေါ်ဆန်းစုကြည်နေတဲ့ကတော့ဟိုထိုင်းနိုင်ငံမှာဖြစ်တဲ့ပြဿနာတော်တော်များများအစွတ်အတွက်လူအားကားကိစ္စရုပ်ကြီးကိစ္စမတရားရေးပန်းတဲ့ကိစ္စဟိုဒီမှတ်ပုံတင်နေဥစားဒီအထက်ကျဲဖြစ်နေတဲ့ကိစ္စအဲခီးပွားလာမှုခက်ခဲတဲ့ကိစ္စအဲ့ဒါတွေတော်တော်များများခြုံငုံမိတယ်နောက်တစ်ခုကအိမ်ပေါ်ရင်းနဲ့ပတ်သက်တဲ့ကိစ္စတွေရစားပေါ့ကျွန်တော်တို့အခြားဒီအိမ်ပေါ်နဲ့ပတ်သက်ပြီးလုပ်နေတဲ့အမျိုးသမီးတွေလာတင်ပြတော့တာရှိပါတယ်ဒါကြောင့်မလို့ဒေါ်ဆန်းစုကြည်နေတဲ့တော့ဒီခေါက်မှာတော့တစုံတရာရှစ်တန်းလူသမားတွေရဲ့အခြေအနေကိုတော့ပြီးသွားတယ်လို့ကျွန်တော်တို့အနေနဲ့ပြောချင်ပါတ
ယ်ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကတော်တော်လေးကိုဒီကိစ္စအလေးထားပြီးတော့ပြောသွားတာပါဆိုတဲ့ခါကျတော့ထိုင်းအစိုးရဘက်ကလည်းပဲဒီကိစ္စကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ကအခုလိုလာပြီးတော့တိုက်တိုက်တွန်းတွန်းကိုယ်တိုင်တွေ့ပြောဆွေးနွေးစသည်အပြင်ပြောရရင်ကိုတူချစ်တို့ဦးတူချစ်တို့ဒီလူသမားအဖွဲ့တွေတောင်မှငကိုယ်တော့ဒေါ်ဆန်းစုကြည်တွေ့ခွင့်မရဘူးလေ။နောက်ဒေါ်ဆန်းစုကြည်ကသူကိုယ်တိုင်တွေ့မယ်ဆိုပြီးစီစဉ်ပြီးတော့တွေ့ခွင့်ဖြစ်တဲ့အခြေအနေဖြစ်တာ။ဆိုတော့ထိုင်းအစိုးရအနေနဲ့ဒီပေါ်မှာဒီအရင်ကထက်ပိုပြီးတော့အလေးထားလုပ်လာမယ်လို့ဦးကျော်တော်ယုံကြည်သလား
။နည်းနည်းလောက်တော့အပြောင်းအလဲဖြစ်လာနိုင်မယ်လို့ထင်နေကြ။ဘာကြောင့်လဲဆိုရင်လက်ရှိမြန်မာနိုင်ငံဟာလူတို့ရေကောက်တင်မြောက်ထားတဲ့ဒီမိုကြီးအစိုးရတည်ဖြစ်တာကြောင့်မလို့အရင်တော့လိုအနာရှင်တွေအောက်မှာနေတဲ့တိုက်ပြီးမဟုတ်တဲ့အတွက်အဲဒီလိုလူတို့ရဲ့အတန်းအခြေခံလူတိုင်းကြတွေကိုမှဥစားပေးပြီးတော့မှနိုင်ငံကောင်းဆောင်တရားလာတယ်ဆိုတာဖြစ်တာမို့လို့ဟိုအရင်ကလိုဖိနေနေမှုကနေနည်းနည်းရော့ပေါ်သွားလိမ့်မယ်လို့တော့ထင်နေက
ြဟုတ်ကဲ့
ဒီလာကနေတဲ့အနိကဆုံးဆိုလို့ရှိရင်အဲ့ဒီ23ရက်နေ့ကစီစဉ်ညွှန်ကြားတာဒီမှာခခွေးတာညက်ဖြင်းမှု
ဟုတ်ကဲ့ဥတုတာပေါ်ခရိုင်ဥတော်တန်ကျွန်တော်ကြားပြပါပြီအဲ့ဒီကိစ္စကိုဥတုချစ်ကိုတိုင်ရောထိုင်းဆိုးဘက်ကနည်းနည်းပို့ပြီးအလေးထားလာမယ်လို့ယူဆသလား
ဟုတ်ကျွန်တော်ဒါတော့ရှင်းပါလေဒေါ်ဆန်းစုကြည်ကိုနဲ့ကဟိုကအခုလုံသမားရေးကိစ္စကိုနည်းနည်းလေးစိတ်ဝင်စားပြပြီးတော့ဟိုတိတိကျကျတော့သူကိစ္စကြီးမှာဆောင်ရွက်တော့ထိုင်းဆိုးရအနေနဲ့ကတော့ခါတိုင်းကျပါလို့ရှိရင်တော့ဒီစုံတွေအရေးယူဆောင်ရွက်မှုရှိလာမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါ
ဒီမှာလည်းအစောပြောတဲ့ဒီဟိုတော့23ရက်နေ့ကဖြစ်ခဲ့တော့ပေါ့လေထိုင်းဆိုးကသူတာဝန်ရှိတဲ့
โอเค
คร
ับโอเคပါခင်ဗျာပြန်နေဆွေးနွေးပြတဲ့ဥထုချစ်ဥကျော်တော်တိုင်းပောင်ဆွေးနွေးတဲ့သောတာရှင်တွေနားဆင်ကြတဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဥကျော်သိန်းဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာမနေ့ဖြန်မနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်ပါအခုတော့သတင်းချင်းညို့ကိုကိုရန်နိုင်ကတင်ပြมาဖြစ်ပါတယ
်ပြည်နေငမချာသာရင်းနေကပြုလုပ်ခဲ့တဲ့လူမှုဆန္ဒခံယူပွဲမှာဥရောပသမဂ္ဂကနှုတ်ထွက်မယ်ဆိုတဲ့ဘက်ကအနိုင်ရသွားပြီးတဲ့နောက်စနေနေ့မှာတော့ဗြိတိန်နိုင်ငံသားတချို့ကဒီဆုံးဖြတ်ချက်ပေါ်မှာစိတ်ပြတ်နေကြပါတယ်ဗြိတိန်သတင်းမီဒီယာတချို့မှာတော့ EU ကနေနှုတ်ထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးလူမှုဆန္ဒခံယူပွဲအသစ်ပြုလုပ်ဖို့လက်မှတ်ထိုးတောင်းဆိုတာတွေလုပ်နေပြီးတော့အခုဆိုရင်လက်မှတ်တန်းနဲ့ချီရနေပြီလို့သိရပါတယ်ခင်ဗျာဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကထွက်ဖို့လူမှုဆန္ဒခံယူပွဲရလဒ်ထွက်လာပြီးတဲ့နောက်မှာပဲဥရောပသမဂ္ဂ EU ကိုစတင်တည်ထောင်ခဲ့တဲ့နိုင်ငံ6နိုင်ငံကခေါင်းဆောင်တွေဟာEU ရဲ့အနာဂတ်ကိုဆွေးနွေးဖို့မနေ့ကဘာလင်မြို့မှာအစည်းအဝေးတစ်ခုကျင်းပခဲ့ပြီးတော့ဗြိတိန်နိုင်ငံကိုလည်းအဖွဲ့တွေကမြန်နိုင်သမျှအမြန်ဆုံးထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဇွန်လ23ရက်နေ့ကတည်းကထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဝန်ကြီးဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဟာဒီကနေ့မှအဆုံးသတ်ပြီးတော့အခုအခါမှာမြန်မာနိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်။ဒီကနေ့ခီးစဉ်အတွင်းမှာတော့ဒေါ်ဆန်းစုကြည်ဟာမြန်မာရွှေပြောင်းလူသမားရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတည်တည်ကလူတွေနဲ့တွေ့မြန်မာတန်ရုံမှာတွေ့ဆုံခဲ့သလိုထိုင်းနိုင်ငံတက္ကသိုလ်တည်တည်မှာစာသင်ကြားနေတဲ့ဆရာဆရာမတွေပညာသင်ယူနေတဲ့ကျောင်းသားကျောင်းသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ယူရို2016ဥရောပဖလားဒုတိယဆင့်ရှုံးထွက်ပွဲစဉ်ကိုဆွစ်ဇာလန်နဲ့ပိုလန်တို့အခုကစားနေတာမှာမိနစ်90ပြည့်တဲ့အထိတကိုးစီတည်ဖြစ်နေလို့အချိန်ပိုကစားတာမှာအခုအချိန်ထိလည်းနှစ်ဖက်စလုံးဂိုးမသွင်းနိုင်သေးပေမဲ့တကိုးစီတည်ပဲဖြစ်နေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ယူမှာမဆွမ်မွန်ဖြစ်ပြီးအတန်းနှွင့် engineer ကတော့ Peter Handley ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American သားညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ရင်ည9:00-10:00တိလိုင်းနိုမီတာ24 25 32 51ကနေတင်ဆက်ခဲ့တာပါသောရစီနေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.